Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ2020ခုနှစ်အောက်တိုဘာ14ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပါရှင်။ကျမနင်္ဂလာပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကြောင့်တရရတဲ့သေဆုံးသူအများဆုံးအဖြစ်နဲ့ကြုံခဲ့ရပြီးတဲ့နောက်လက်ရှိအခြေအနေဟာကျဉ်းနှံအားရစရာရှိကြောင်းအမေရိကန်ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကပြောလိုက်ပါတယ
် We certainly are not where I hope we would be. We are in the middle
ကျွန်တော်တို့မြန်မာထားတဲ့အခြေအနေမျိုးမရောက်သေးပါဘူး။တမိုင်းတစ်လျှောက်ဆိုးဝါးလာတဲ့ကာယောဂါပေကြီးထဲမှာရောက်နေတော့မှဆိုပြီးတော့ဒေါက်တာဖောက်ချီကပြောဆိုသွားတာပါ။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့မေလအနောက်ပိုင်းကစလို့တရက်ထဲသေဆုံးသူအများဆုံးအဖြစ်နဲ့1500ဝန်းကျင်ထိပုံထူးနေမှာစံချိန်တင်ရောက်ရှိလာပြီးနောက်တနေ့မှာပဲ National Geographic ဆွေးနွေးပွဲမှာပြောဆိုရလဲဖြစ်ပါတယ်။ဒီသတင်းမှအတွင်းကာယောဂါအခြေအနေတိုးတက်ကောင်းမွန်လာဖို့မျှော်မှန်းထားပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့ပေမဲ့ဒေါက်တာဖောက်ချီကတော့ဗဟိုနဲ့ပြည်နယ်အစိုးရပူးပေါင်းဆောင်ရွက်ခြင်းမရှိရင်ပိုကူးခံရသူတိုးလာလိမ့်မယ်လို့လည်းသတိပေးခဲ့တာပါတချို့ပြည်နယ်မှာလူကြားတဲ့နှာခေါင်းစီမတက်မနေရအမိန်နဲ့ကာယောဂါကန့်သတ်ချက်တွေချမှတ်ထားပေမဲ့တချို့ပြည်နယ်တွေကတော့အလားတူသတ်မှတ်ချက်တွေမရှိဘဲလူစုလူဝေးကန့်သတ်ချက်တွေကိုပါဖြေလျှော့ပေးလာနေတာပါလက်ရှိအချိန်ထိအမေရိကန်မှာပိုကူးခံရသူ 9.2 တန်းကျော်နဲ့သေဆုံးသူက 36,000 ကျော်ရှိနေပြီးကမ္ဘာမှာပိုကူးဆက်မှုရောသေဆုံးသူမှာအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တောက်ကြနေတဲ့ရက်ထဲသေဆုံးသူ 1,009 ဦးရှိတဲ့အတွက်ကမ္ဘာမှာသေဆုံးသူအများဆုံးစတုတ်ထမြောက်နိုင်ငံဖြစ်လာပါတယ်။အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကတော့သေဆုံးသူအများဆုံးရှိတဲ့ထိပ်က3နိုင်ငံမှာတောက်ကြတရက်ထဲပုဂ္ဂိုလ်ခံရသူ 64,500 ကျော်ရှိတဲ့အတွက်လည်းအိန္ဒိယမှာပုဂ္ဂိုလ်ခံရသူစုစုပေါင်း 2.4 တန်းကျော်သွားပါပြီ။ပုဂ္ဂိုလ်ခံရသူအနေနဲ့ဆိုရင်တော့အမေရိကန်နဲ့ဘရာဇီးလ်ပြီးရင်အိန္ဒိယကတတိယအများဆုံးပါ။အိန္ဒိယကပုဂ္ဂိုလ်ခံရသူ90ရာခိုင်နှုန်းကျော်ကတော့တက်တာပြောင်းခွင့်သွားပြီ။ကာယောဂါကန့်သတ်ချက်တွေဖြေလျှော့ပြီးတော့လုပ်ငန်းတွေပြန်ဖွင့်ခွင့်ပြုလိုက်တဲ့အချိန်မှာပုဂ္ဂိုလ်ဆက်မှုတရှိန်ထိုးမြင့်တက်လာတာဖြစ်ပါတယ်။မြေအောက်ရထားလိုက်တွေကျောင်းတွေနဲ့ရုပ်ရှင်ရုံတွေကိုတော့ပိတ်ထားပါသေးတယ်။အာရှပစိဖိတ်နိုင်ငံတွေထဲမှာဆိုရင်တော့တောင်ကိုရီးယားမှာတရက်ထက်အများဆုံးပိုကူခံရသူ103ဦးတွေ့ရှိခဲ့ပါတယ်။အများစုကတော့ဆိုးလ်မျိုးကဖြစ်တာကြောင့်အနီးတစ်ဝိုက်ကခရီးယန်ဖျားကျောင်းတွေကိုအုပ်ချုပ်ရမှုကနှစ်ပတ်ကြာပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားမှာခရီးယန်ဖျားကျောင်းတွေကလည်းအဓိကပိုကူဆက်နေတာပါ။နယူးဇီလန်နိုင်ငံမှာတော့3လကျော်အတွင်းပြည်တွင်းပိုကူခံရသူ30ကျော်ထိပြန်တွေ့လာတဲ့အတွက်အော့ကလန်မြို့မှာချမှတ်ထားတဲ့တော်လာကန်တမိုရီကိုနောက်ထပ်12ရက်တိုးလိုက်ပါတယ်။ဟောင်ကောင်မှာတော့မနေ့ကပိုကူသူအသစ်69နဲ့တိတ်ဆုံးသူက3ဦးရှိခဲ့တာပါဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ပိုကူသူ6200ကျော်တိုးလာတာကြောင့်စုစုပေါင်း35000ကျော်ရှိကြောင်းအစိုးရကထုတ်ပြန်ထားပါတယ်အင်ဒိုနီးရှားမှာတော့ဒီကနေ့ပိုကူခံရသူ2300ကျော်နဲ့တိတ်ဆုံးသူက53ဦးရှိတဲ့အကြောင်းကိုဗစ် -19 ကန့်တွဲထိန်းချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားနိုင်ငံမှာအကြီးအကျယ်ရေးကြီးနေတာကြောင့်လူ22ဦးထပ်မံနေသေဆုံးပြီးတော့နောက်ထပ်လူ4ဦးပျောက်ဆုံးနေတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့နဲ့လာချန်ဒီအဖွဲ့ IFRC ကပြောပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားဖော်ပြထားတဲ့ IFRC ရဲ့ကြေညာချက်မှာတော့ရေကြီးရေရှမ်းမှုကြောင့်ဒီနံဆက်ခင်အတော်များများလည်းပျက်စီးသွားတယ်လို့ဆိုပါတယ်။ဒီဖြစ်ရကြောင့်ကာလတာရှည်စာနာရိတ်ကရှားပါမှုနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးပိုပြီးတော့ထိနာစေပါတယ်။အစိုးရပိုင်း KCNA သတင်းဌာနကလည်းရေကြီးမှုကြောင့်တည်နံဆိုင်ခင်းအေကာပေါင်းတသိန်းဝန်းကျင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့အင်ချီ18,000ကျော်ပျက်စီးတာရေဝင်နာတွေဖြစ်ခဲ့တယ်လို့တောက်ကြားနေမှာပြောပါရယ်။ကာလန်ယထာလန်တွင်တဲ့တရာအတော်များများလည်းပြိုကျပျက်စီးခဲ့ရတယ်လို့တိုင်းပြည်စီးပွားရေးလုံခြုံရေးအတော်များများထိခိုက်နေနာခဲ့ရတယ်လို့လည်း KCNA သတင်းကဖော်ပြခဲ့တာပါ။ကိုရီးယားကျွန်းဆွယ်မှာမိုးရွာသည့်ကာလတာမန်ထက်ရက်ကြာရှည်လာပါရယ်။တောင်ကိုရီးယားနိုင်ငံကတချို့ဒေသတွေမှာလက်တလော49ရက်ဆက်တိုက်မိုးမပြတ်ရွာသွန်းခဲ့တာကြောင့်ရေကြီးမြေပြိုပြီးလူသားချင်းနဲ့ချီသေဆုံးခဲ့ရပါတယ်။မြောက်ကိုရီးယားနိုင်ငံကတော့အခြေခံအဆောက်အုံမလုံလောက်တာထင်းနဲ့လောက်စားအတွက်အသုံးပြုတာတောင်ယာချက်ထွင်ဖို့တစ်ပင်တွေမစင်မချင်းခုတ်ယူတာကြောင့်အဆောက်အတန်တိတ်တော့ပြုံတွင်နေတဲ့အတွက်ရေဘေးအန္တရာယ်ကိုပိုးပြီးတော့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။စစ်ပွဲကာလအတွင်းဂျပန်တို့ရဲ့လင်းကျွန်းတွေအဖြစ်အသုံးချခံခဲ့ရသူတွေအရင်နဲ့ပတ်သက်လို့အမှန်တကယ်လက်တွေ့ကြတဲ့အဖြစ်တရားရအောင်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။လင်းကျွန်းပြုတ်ခံခဲ့ရသူတွေအတွက်အမတ်တရားနေ့အဖြစ်တမထားတဲ့ဒီကနေ့မှာပဲတောင်ကိုရီးယားသမ္မတမွန်ဂျေအင်ကရုပ်သံမိန့်ခွန်းကနေအဲဒီလိုပြောဆိုခဲ့တာပါ။လင်းကျွန်းတွေအဖြစ်အသုံးချခံခဲ့ရသူတွေဖက်ကကျင်းနာလက်ခံနိုင်တဲ့အနေအထားရောက်တဲ့အထိအဖြေရှာလုပ်ကင်သွားမယ်လို့လည်းသမ္မတမွန်ကကတိပြုပြောဆိုခဲ့ပါတယ်။ တောင်ကိုရီးယားမှာအောက်တိုဘာ14ရက်နေ့ကိုလိန်ကျုံအဖြစ်အသုံးချခံရသူအမျိုးသမီးများနဲ့အဖြစ်2019ခုနှစ်ဒီဇင်ဘာလမှာတရားဝင်သတ်မှတ်ခဲ့ပြီးနောက်တစ်နေ့ကစလို့တရားဝင်ကျင်းပလာတာဖြစ်ပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်ဒီကနေတောက်ကြနေညာပိုင်းသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကဒုသမ္မတလောင်းအဖြစ်ဝင်ရွေးခံမှုရှိတဲ့ကာမလာဟဲရစ်ဟာသူ့ကိုမွေးတဲ့အချိန်မှာသူ့မိဘတွေရဲ့လူမှုဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးတော့မေးခွန်းနေကြောင်းဒုသမ္မတအဖြစ်နဲ့တရားဝင်ဝင်ရွေးခံလို့ရကြမှာရမှာဆိုပြီးလူမှုကွန်ရက်တွေမှာမဟုတ်မမှန်ပြောဆိုနေတာတွေကိုပယ်ချဖို့သမ္မတထရမ့်ကလက်မခံသေးပဲဖြစ်နေပါတယ်။ VOA ကမေးမြန်းရမှာတော့သူမအနေနဲ့ဒုသမ္မတဖြစ်လာဖို့အတွက်အခြေခံလိုအပ်ချက်တွေမပြည့်မိဘူးဆိုတာတွေကိုဒီနေ့ကြားခဲ့ရတယ်လို့သမ္မတထရမ့်ကပြန်လည်ဖြေကြားခဲ့ပါတယ်။ကမလာဟဲရစ်ဟာကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့မှာမွေးဖွားခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပညာရှင်တွေနဲ့တရားရုံးချုပ်ရဲ့ CN ထုံးတွေမှာတော့အမေရိကန်မှာမွေးတဲ့သူဘယ်သူမှဆိုအမေရိကန်နိုင်ငံသားဖြစ်ပြီးအမေရိကန်နိုင်ငံသားတိုင်းဟာလည်းသမ္မတနဲ့ဒုသမ္မတအဖြစ်အရွေးခံဖို့အရေးချင်းပြည်မိသူတွေဖြစ်တယ်ဆိုပြီးတော့အချိန်တော်ကြာကလေးကဖော်ပြလာခဲ့တာဖြစ်ပါတယ်။ဂျော့ချောင်းတက်ကသူဥပဒေဌာနကပေါမောက်ခဂျော့ရှက်ဖတ်စ်ကလည်းကမလာဟဲရစ်ဆာအမေရိကန်မှာမွေးပြီးတော့ဒုသမ္မတဖြစ်ဖို့အရေးချင်းပြည်မိပြီးဖြစ်ခွင့်ရှိတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။အယ်ကိုင်ဒါနဲ့ IS အစိုးရတွေပါဝင်အကြမ်းဖက်အဖွဲ့တော်များကိုငွေကြေးထောက်ပံ့နေသူတွေရဲ့ Digital ငွေကြေးအကောင့်တွေကိုအမေရိကန်ဆိုရကဖျက်သိမ်းလိုက်တယ်လို့အမေရိကန်တရားရုံးဝန်ကြီးဌာနကခြားတော်ရင်းနေမှာပြောလိုက်ပါတယ်။ဒါဟာအမေရိကန်ဆိုရအနေနဲ့အကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ Digital ငွေကြေးကိုအများဆုံးဖမ်းယူသိမ်းဆည်းတာဖြစ်တယ်လို့ပြည်ရေးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒူလိုဒေါ်လာတန်ပေါင်းများစွာဖန်စီသိမ်းယူမှုအတွင်းရာသွမှုလုပ်ငန်းတွေကိုကျူးလွန်တဲ့သူတွေနဲ့ဆက်ဆက်နေတဲ့ Digital ငွေကြေးအကောင့်300 Internet Website 4ခုနဲ့ Facebook အကောင့်4ခုတို့ထိခိုက်ပျက်စီးသွားတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့ရန်သူတွေဟာသူတို့ရဲ့မကောင်းတဲ့အကြမ်းဖက်လုပ်ငန်းစဉ်တွေကိုလုပ်ဖို့ခေတ်မီနည်းပညာတွေလူမှုကွန်ရက်မီဒီယာတွေနဲ့ Digital ငွေကြေးတွေကိုအသုံးပြုနေကြတယ်ဆိုတာဘယ်သူမှမအံ့အော်သင့်ဘူးလို့ American ရှေ့နေချုပ် William Barr ကကြေညာချက်ထဲမှာပြောထားပါတယ်။ရပ်ဖတ်သမားတွေရဲ့ဗလာရေးလှုပ်ရှားမှုတွေကိုစုံစမ်းစစ်ဆေးတဲ့အထက်မှာတရားရေးဌာနအပြင်ပြည်ရက်ခွန်ဌာနမိမိလုံခြုံရေးဝန်ကြီးဌာနပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI နဲ့တခြားဌာနတွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတရုတ်ဘာသာစကားနဲ့ယဉ်ကျေးမှုတွေကိုလေ့လာသင်ယူနိုင်တဲ့ Confucius ပညာရေးစင်တာတွေကိုစီမံခန့်ခွဲနေတဲ့ဌာနကိုတရုတ်ကွန်မြူနတီပါတီရဲ့နိုင်ငံသားရေးလုပ်ငန်းစဉ်တွေအဖြစ်မှတ်ပုံတင်ဖို့အမေရိကန်ကကြာသပတေးမှာကြေညာလိုက်ပါတယ်။Confucius ပညာရေးဌာနရဲ့တရုတ်ဘာသာစကားသင်တန်းတွေဟာအမေရိကန်မှာဩဇာလွှမ်းမိုးရေးနဲ့ဝါရဖြန့်ကြီးလုပ်ငန်းတွေကိုခြေခြေပြန့်ပြန့်လှုပ်ဆောင်နေတာရဲ့အစိပ်ပိုင်းတွေဖြစ်တယ်လို့လည်းဆွတ်ဆွဲပြောဆိုပါတယ်။တရုတ်နိုင်ငံဟာအမေရိကန်ကဖွင့်ပေးထားတာကိုအခွင့်အရေးယူပြီးအမေရိကန်တက္ကသိုလ်တွေနဲ့အခြေခံပညာကျောင်းတွေမှာဝါရဖြန့်ချီမှုတွေကိုငွေကြေးအင်အားကောင်းကောင်းနဲ့အကြီးအကျယ်လှုပ်ဆောင်နေပြီးတော့ဒီနိုင်ငံကလုပ်ငန်းစဉ်တွေကိုဩဇာလွှမ်းမိုးနိုင်ဖို့လှုပ်ဆောင်နေတယ်လို့နိုင်ငံသားဝန်ကြီးပွန်ပီယိုကဂျာလာရီနေကကြေညာချက်မှာပြောပါတယ်။ကွာတော့မှလူကြိုက်များတဲ့တရုတ်နိုင်ငံက TikTok software နဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်ကြားအခြေတင်တင်းမာမှုတွေဖြစ်ပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကိုရိုနာဗိုင်းရပ်စ်အရေးကိစ္စဟောင်ကောင်ကနိုင်ငံသားလွတ်လပ်ခွင့်နဲ့တောင်တရုတ်ပင်လယ်အတွင်းအချုပ်ချာအာဏာထိပါမှုနဲ့ကုန်သွယ်ရေးကိစ္စတွေကြောင့်ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတင်းမာမှုတွေဖြစ်ပွားခဲ့ပါတယ်။တရုတ်နိုင်ငံကထောက်လိုက်တဲ့ရှိုးတွေဟာအထူးသဖြင့်တက္ကသိုလ်တွေမှာအမေရိကန်ရဲ့ကုန်သွယ်ရေးနဲ့စီးရေးရှိုးဝှက်ချက်တွေကိုခိုးယူဖို့ကြိုးပမ်းနေတာတွေကိုပို့ပြီးတော့လှုပ်လာနေတယ်လို့အမေရိကန်အာဏာပိုင်တွေကသတိပေးထားပါတယ်။တရုတ်နိုင်ငံဟာအမေရိကန်မှာ Confucius ကျောင်းပေါင်း85ကျောင်းဖွင့်ထားပြီးတော့ဒီထဲက65ခုကအမေရိကန်တက္ကသိုလ်တွေအတွင်းမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ရဲ့ကမ္ဘာသတင်းမီဒီယာဌာန USAGM အကြီးအကဲ Michael Pike ကဌာနရဲ့ထိပ်တန်းတာဝန်ရှိသူအများပြားကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာတာဝန်ကနေဖယ်ရှားလိုက်ပြီးတော့ဒီထဲက2ယောက်ကတော့အခုလိုလှုပ်ရက်ဟာလက်တုံ့ပြန်တဲ့အနေနဲ့လှုပ်တာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Political နဲ့ New York Post သတင်းစာတွေကိုဖိပို့လိုက်တဲ့ဂျင်ညာချက်ထဲမှာတော့ပကြခင်ကပြန်လည်30ချက်ဒီထဲမှာ VOA ပါဝင် USAGM ရဲ့သတင်းဌာန5ခုမှာနိုင်ငံသားနဲ့ခြားသတင်းတောက်တွေကိုအလုတ်ခန့်တဲ့နေရာမှာရော်ရဲမှုတွေရှိနေတာကိုတွေ့ရပြီးတဲ့နောက်ဌာနတွင်းကလုပ်ငန်းခွင်တွေမှာတရားဥပဒေစိုးမိုးမှုကိုလေးစားလိုက်နာတဲ့အနေနဲ့အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့ USAGM ပြောခွင့်ရကပြောပါတယ်။ယာတုကနေဖယ်ရှားလိုက်တဲ့သူတွေကိုတော့တာဝန်ကနေယာယီရိုက်ဆိုင်လိုက်တာဖြစ်ပြီးတော့လုံခြုံရေးရ သိချရသူဖြစ်သတ်မှတ်ထားတာတွေကိုလည်းပြန်ရုပ်သိမ်းထားပါတယ်။ယာရုကနေဖယ်ရှားခံရတဲ့အထဲမှာအမြင့်ဆုံးကတော့ဗနာရေးကြီးကဲ Grand Donor ဖြစ်ပြီးတော့သူကတော့ Michael Peck ပြီးခဲ့တဲ့ဂျွန်လမှာစတင်တာဝန်ယူခြင်းကစပြီးဌာနမှာဖြစ်နေတဲ့စီမံခန့်ခွဲမှုအလွဲတွေကိုထောက်ပြပြောဆိုတာနဲ့ USAGM ကသတင်းတောက်တွေကိုနိုင်ငံရေးအရာဝင်ရောက်ဆွတ်ဖက်မှုတွေမလုပ်နိုင်အောင်တရားဝင်အကာအကွယ်ပေးထားတဲ့စနစ်ကြီးချိုးဖောက်မှုတွေကြောင့်အခုလိုအပြစ်ပေးခံရတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ The Voice of America ဒီနေ့ကနေတော့ကြနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့တင်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
လာမယ့်အပတ်မှာကျင်းပမယ့်23ရာစုပင်လုံညီလာခံကိုအစိုးရနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေမတက်ဖို့ဆုံးဖြတ်ရတဲ့အကြောင်းရင်းဘာတွေရှိနေလဲပြောပြပါမယ်ကျွန်တော်မိုးစော်ပါအစိုးရနဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့ရှစ်ဖွဲ့အနက်အကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်ကြီးညာထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကိုခြံလှပ်ပြီးကြံအဖွဲ့တွေကိုပြည်တော်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံသရုတ်ထအစည်းအဝေးကိုတက်ရောက်ဖို့ဖိတ်ကြားထားပေမဲ့ကြံအဖွဲ့တွေကမတက်ဖို့ဆုံးဖြတ်လိုက်ကြတာပါတရုတ်မြန်မာနယ်စပ်အခြေစိုက် FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှပါဝင်တဲ့လက်နက်ကိုင်အဖွဲ့9ဖွဲ့ဟာအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဝါကြီးသွေးစင်းညီညွတ်ရေးတပ်မတော် UWSA ဌာနချုပ်ရှိရာပန်ဆန်းမှာမနေ့ကပဲဆွေးနွေးခဲ့ကြပြီးညီလာခံကိုတက်ရောက်မှာမဟုတ်ကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ FPNCC အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဘုံဘူးတအိုက်ကျော်ကတော့ကယောဂါကာလအခက်အခဲတွေကြောင့်ညီလာခံမတက်ဖို့ဆုံးဖြတ်ကြလို့ VOA ကိုပြောပါတယ
်။ဒီကမတက်တဲ့အကြောင်းအရာကတော့လောဆက်ကူဘီအာနိုင်ဂျီးရီးယားအလုံးဝပြပင်းတဲ့အသိတော်ဟိုဒီအဒမူပေါ်လာဖို့အတွက်ကြောက်မှာ
FPNCC အဖွဲ့ရဲ့ပူးတွဲထုတ်ပြန်ချက်မှာလဲကယောဂါဖြစ်ပွားနေတဲ့အတွက်ညီလာခံတက်ဖို့အခက်အခဲရှိနေတယ်လို့အကြောင်းပြထားပါတယ်တချိန်တည်းမှာပဲအဖွဲ့ဝင်ဖြစ်တဲ့ AA ကိုဖိတ်ကြားချက်မှာခြံလှန့်ထားတဲ့အပေါ်စိတ်မကောင်းကြောင်းနဲ့ပြိပခဖြစ်နေတဲ့အဖွဲ့တွေအားလုံးညီလာခံကိုတက်ရောက်ပြီးမျက်နှာစုံညီဆွေးနွေးနိုင်မှသာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုဖော်ဆောင်နိုင်မှဖြစ်ကြောင်းလည်းဖော်ပြထားပါတယ် FPNCC အဖွဲ့ဟာ UWSA ဝ NDAA မိုင်းလာ KIA ကချင် SSPP ရှမ်းမြောက် MNDAA ကိုကန့် TNLA ပလောင်နဲ့ AA ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့နိုင်ငံရေးတပ်ပေါင်းစုဖြစ်ပြီးကချင်ကိုကန့်ပလောင်နဲ့ရခိုင်အဖွဲ့တွေကမြောက်ပိုင်းမဟာမိတ်အဖြစ်တည်ထောင်ဖွဲ့စည်းထားတာပါကိုကန့်ပလောင်နဲ့ရခိုင်သုံးဘွဲကတော့23ရာစုပင်လုံကို3ဘွဲလုံးဖိတ်ကြားမှသာတက်ရောက်မယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ် NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ KNPP ခေါ် KND လက်နက်ကိုင်အဖွဲ့ကလည်း23ရာစုပင်လုံညီလာခံကိုမတက်ဖို့ကြေညာထားပြီးဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းအဖွဲ့ရဲ့အထွေထွေတွေးရမှုဥရွှေမျိုးတန်ကအခုလိုပြောပါတယ်အဓိက
အရေးကြီးဆုံးကတော့ပြည်တော်စစ်တဘောတူချက်လို့ပြောတာပြည်တော်စစ်တဘောတူချက်ဆိုအားလုံးတဘောတူချက်တဘောလေနော်ဒါတော့ဒါလေးကိုကာရီရတဲ့ဒီတိုင်းပြည်ပြတော်လေးလို့ပြောတာဟုတ်အဲ့လိုပြောတော့အဲ့ဒီလှုပ်ထုတ်လုပ်နေဒီဘက်မှာလဲလို့ပြီးတော့ကျွန်တော်ကကုသပြုအပိုင်းတော့ကုသပြုအပိုင်းမှာကြာတော့အခုစဉ်းစားကြည့်ဟိုဆယ်ဖွဲ့ဆိုတော့လည်းလူမျိုးရကြည့်လို့ဆိုရှင်ဒီဖွဲ့တော့ခင်ရင်ဖြစ်နေတာပေါ့နော်ဒီပြည်နယ်ရကြည့်လို့ဆိုရင်ပြည်မဆိုဘူးကျွန်တော်ပြည်ကတော့ပြည်နယ်ဆိုရင်ကျွန်တော်ပြည်နယ်ဆိုကျွန်တော်ချန်ခဲ့တယ်အကချင်းချန်ခဲ့တယ်နော်အဲ့လိုစားကုသပြုမှုတွေချန်ခဲ့တယ်အဲ့လိုယူပြည်တော်စုသဘောတူချက်ပြောတော့ကျွန်တော်အမြင်တော့မကိုက်ဘူးပေါ့နော်ဘာလို့ကျွန်တော်ဖိတာကျွန်တော်ကလေခုခွဲခါလာလို့တက်ရောက်ပါရလို့အဲ့လိုပြောတော့ကျွန်တော်မသိတော့ဘူးအဆုံးဖြစ်လိုက်တာ
NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့ကိုလက်ရှိလက်မှတ်ထိုးပြီးအဖွဲ့တွေကအစိုးရကိုတိုက်တွန်းခဲ့တာပါNCA အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့ပိုအိုမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ PNLA နာယကဗိုလ်မှူးကြီးခွန်အုပ်ကာကတော့ညီလာခံမှာတက်ရောက်လာမယ်ဆိုရင်ငင်းချမ်းရေးအတွက်ဆွေးနွေးနိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ယူဆကြောင်းအခုလိုပြောပါတယ
်ကြွေဖက်ကြားဆောင်တဲ့အဖွဲ့များကခွင့်လန်းကိုယူပြီးတော့ရောက်မယ်ဆိုရင်လည်းအကျိုးရှိတာပါရှိပါတယ်။ဘာကြောင့်လဲဆိုတော့တွေးဆုံဆွေးနွေးခြင်းမရတဲ့ပေါ်ကံဘက်တွေပြန်လည်းတွေးဆုံနိုင်တယ်အကခဲရဲ့အခြေအနေတွေကိုဖလဲနိုင်တယ်သက်ဆိုင်ရာနိုင်ငံတော်အကြီးအကဲများနဲ့တွေ့ဆုံမှုရတဲ့အတွက်မိမိတို့အဖွဲ့ချင်းစီဒီပါတခုချင်းစီရဲ့အခြေအနေအကခဲတွေကိုလည်းတင်ပြပြီးတော့နောက်နောက်ဆက်လက်ဆွေးနွေးသွားဖို့ပေါ့လမ်းကြောင်းပွင့်နိုင်တယ်နော်
အပြည့်ရဲ့ဆယ်ဘွဲအနေနဲ့ကတော့ပြည်တော်စုသဘောတူစာချုပ်ကိုတနိုင်ငံလုံးလွှမ်းခြုံနိုင်ရေးကိုစဉ်းစားဆွေးနွေးနေတာဖြစ်တယ်လို့အားလုံးပါဝင်ရေးအတွက်လည်းဆက်လက်ကြိုးပမ်းနေဆဲဖြစ်ကြောင်းထည့်သွင်းပြောကြားပါတယ် ပြီးခဲ့တဲ့20တရာစုပင်လုံးအစည်းအဝေးတွေကိုတော့မြောက်ပိုင်းအဖွဲ့တွေဟာတရုတ်အစိုးရရဲ့ကမကထပြုမှုနဲ့တယောက်တာတွေရှိခဲ့ပြီးဒီနှစ်မှာတော့ပုံမှန်တယောက်နေကြတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကောရှန်လည်းတယောက်ဖို့မရှိကြောင်းနှိစက်သူတွေကပြောပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒေတာရင်းနိုင်ငံတွေပါဝင်နိုင်ငံတော်တော်များများမှာကိုဗစ်-19ရဲ့ကပ်ရောဂါကြောပြန်ဖြစ်ပွားနေတာကြောင့်မြန်မာနိုင်ငံမှာလည်းကူးစက်နိုင်တဲ့အန္တရာယ်ကိုဆက်လက်သတိထားကြဖို့ကျန်းမာရေးဝန်ထမ်းတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရသေဆုံးသူ6ဦးအပါအဝင်ကူးစက်သူ390လောက်ရှိနေပြီးအများစုကတော့ပြည်ပကပြန်လာသူတွေဖြစ်ကြပါတယ်
ပြည်ရမှာကူးစက်သူအတီးပြုလူနာမတွေ့တာတလာနေပါရှိလာပြီးဖြစ်ပေမဲ့လေယောဂါကာကွယ်ရေးလုပ်ငန်းတွေကိုလျှော့ချလို့မရသေးကြအောင်ကယောဂါကာကွယ်ရေးအကူအညီပေးနေတယ်ထွေထွေအထူးကူဆရာဝန်ဒေါက်တာမူအောင်ကျော်နိုင်ကပြောပါတယ်အဲဒါဆိုလျှော့ချလိုက်တဲ့အချိန်နဲ့ယောဂါဘိုးရှိတဲ့သူတယောက်ကညာရောက်ရှိလာခဲ့မယ်ဆိုလို့ရှိရင်သူနားတော့ဝိုက်ကနေလူတွေအားလုံးကကူးစက်သွားနိုင်တယ်အခွင့်အလမ်းကရှိန ဝင်ရောက်နိုင်မှုမရှိဘူးဆိုတော့ဒီကာကွယ်ရေးနည်းလမ်းတွေကိုမပေါ့ပဲနဲ့ဆက်လက်ပြီးတော့တောင်ရက်တင်တယ်လို့သတိပေးပြောကြားချင်တာပေါ့နော်
ကိုဗစ်ရောဂါကူးစက်ခံရမှုကိုထိန်းချုပ်နိုင်မှုအတွက်လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်ပြီးတဦးနဲ့တဦးအနည်းဆုံး6ပေကွာမှနေထိုင်မှုအပါအဝင်အပြင်ထွက်တိုင်းနှာခေါင်းစည်းတက်ဖို့နဲ့လက်ကိုဆက်ပြနဲ့တရားတန်ဆင်ပေးဖို့ဒီအခြေခံအချက်တွေကိုမဖြစ်မနေလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေကသတိပေးနေတာပါဒီအချက်တွေကိုသာလိုက်နာနိုင်မယ်ဆိုရင်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုဒုတိယလှိုင်းဖြစ်ဖို့အလားအလာနဲ့ပါနိုင်တယ်လို့ကျန်းမာရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်ကိုဗစ်ဒုတိယလှိုင်းအနေနဲ့ကင်းဝေးဖို့ဆိုပြည်သူတွေမပေါ်ဆားဖို့အရေးကြီးကြောင်းကိုလည်းကိုဗစ် -19 ထိန်းချုပ်ကာကွယ်ရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအနေနဲ့ပါဝင်ဆောင်ရွက်နေတဲ့အထွေထွေယောဂကိုဆရာဝန်ဒေါက်တာကျော်စွာဦးကအကြံပြုထားပါတယ်
။ကျန်းမာရေးဝန်ထမ်းတွေရောဒီစေတနာဝန်ထမ်းတွေရောအလူရှင်တွေရောအဖန်ဆန်အကုန်လုံးနေတဲ့လူတွေအကုန်လုံးပန်းနေကြပြီဆိုတော့ကျွန်တော်မိဘပြည်သူတွေနည်းနည်းဟိုမေတ္တာရက်ခံတာပါမပေါ်မဆားဖို့ပေါ့။ဘာလို့ဆိုတော့တကယ်ဖြစ်လာပြီဆိုရင်ကျွန်တော်တို့မနိုင်မနှင်းဖြစ်တဲ့ခါတိုင်းကျွန်တော်တို့ဟိုအဖိတ်အစဉ်နဲ့ထိခိုက်မှုတွေများမှကြောက်တော့ပါ။အဓိကတော့ကျွန်တော်ကဟိုပင်မနွမ်းနေနေကြပြီအထူးသဖြင့်ကျမ်းမာရေးဝန်ထမ်းအနေနဲ့တော်လေးပင်မနေကြဒူတီတွေလည်းအဲ့လိုမျိုးပေါ့နော်ဆိုရကြောင့်မလို့ကျွန်တော်အနေနဲ့ဟိုပြည်သူတို့မေတ္တာရက်ခံလို့ကတော့အနည်းဆုံးတော့ဒီပါဇက်နှာခေါင်းစည်း mask ကိုအပြင်သွားတိုင်းတက်ဖို့နဲ့လက်ကိုမကြာခဏဆေးဖို့အဲ့လောက်တော့ကျွန်တော်တို့ဟိုကျွန်တော် new normal အနေနဲ့တော့ဟိုနေသွားစီတင်တာပေါ့နော်အဲ့ဒါလေးတော့လိုက်နာစီတင်ပါလေ
ကာယယောဂဖြစ်ပွားမှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ပြီဖြစ်ပေမဲ့လည်းယောဂကာကွယ်ရေးနဲ့ပတ်သက်တဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုနေရာတော်တော်များများမှာလိုက်နာမှုအားနည်းတာကိုတွေ့ရတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။အိန္ဒိယနဲ့တောင်ကိုရီးယားနိုင်ငံတွေမှာယောဂကူးစက်မှုတွေနဲ့သေဆုံးမှုနှုန်းတိုးလာနေတယ်လို့နယူးဇီလန်နိုင်ငံမှာတော့ယောဂကင်းရှင်းကြောင်းကြီးညာခဲ့ပြီးမှတကြောပြန်ကူးစက်မှုတွေချုပ်နေရတာဖြစ်ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မုတ်တုံလေးအားကောင်းနေတဲ့အတွက်ဒီသတင်းပတ်တဲ့မိုးများမယ်လို့ခမန်းထားတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာစစ်ရှောင်ဒုက္ခသည်တွေအခက်ကြုံရမှာစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်ကျွန်မမိခါပါမြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်နဲ့ချင်းပြည်နယ်တွေမှာဒီရပိုင်းတွင်မြေကြီးဟာစိုးရိမ်ရေမှတ်အထက်မြင့်တက်လာနေတယ်လို့နောက်ထပ်မိုးများနိုင်တဲ့အနေရှိနေတယ်လို့မိုးလေဝသကြွန့်ကျင်သူတွေကခံမှန်းထားပါတယ်ဒီသတင်းပတ်အတွက်ခံမှန်းချက်အရမိုးများပြီးရေကြီးမြေပြိုနိုင်တဲ့အနေအရရှိနေတာကြောင့်သတိထားဖို့လိုတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးလာထွန်းကတိုက်တွန်းထားပါတယ
်ဒီကနေ့ဒီနေ့ရောဒီနေ့ကောင်းနေတဲ့ဟိုတာဝန်သွားဖို့ရှိတယ်ကျွန်တော်တို့သက်သာခံမှန်းချက်အရတော့ဒီခိုင်းဒီနေ့တို့ချင်းပြည်နယ်အဲ့အိမ်သားနောက်မှာတော့ဘူးသွားလို့မျိုးကြီးများနိုင်တဲ့အနေအထားတွေ့ရတယ်။တရားကွက်မှုကြီးတာပါရည်ရဲ့ဖြစ်နိုင်တာပေါ့နော်။ဖြစ်နိုင်တဲ့အခါကျတော့မိုးများတဲ့အဲ့ဒီမိုးကြီးတဲ့အခါမျိုးကမိုးကြီးတဲ့အခါမျိုးမှာနောက်ဆက်တွဲ ဒီတဘာဝမေးရဖြစ်တဲ့ကမြေပြိုလာတို့ဒီကြီးရရှာမှုဖြစ်တာတို့ပါပါလာတဲ့တော့ဒါတွေတိပြီးပါမှာအချိန်နည်းတာလည်းဒါဟုတ်ဒီကြီးတွေတန်တဲ့ရဒီလာရှိပါတော့ဒီမုံများလာတဲ့ဆက်ပြီးတော့ဒီကြီးရရှာမှုတော့ဒါတိပြီးပါမှာမဟုတ်လားဒီမစရဲ့နောက်ပိုင်းဆိုတော့လည်းလည်းပြန်ပြီးတော့မိုးနဲ့အားနဲ့လည်းပြန်ရောက်တာမျိုးဒီသာတော့တွေ့ရတာပေါ့ဒီအချိန်နည်းကတော့အဲ့လိုပေါ့ပူချိန်တွေကမိုးရက်သွားတာနဲ့တိုးလာဒါတိပြီးမှမှန်ဘူးပေါ့
မုံများမယ်လို့ခံမှန်းထားတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာလက်နက်ကင်ပရိပခါရီကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေမိုးရင်းကာလအခက်အခဲတွေကြုံနေရပါတယ်။အထူးသဖြင့်မိုးများရေကြီးနိုင်တဲ့အန္တရာယ်နဲ့ကြုံနေရတဲ့ဆိုရင်အကူအညီတွေပို့ပြီးလိုအပ်မယ်လို့လည်းစစ်ဆောင်ဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့ Colorless အဖွဲ့ကတာဝန်ခံမမီချူက VOA ကိုပြောပါတယ်။
ခက်ကတော့တစ်စကန်တစ်ခုနဲ့တစ်ခုကတော့မတူတချို့ကကြတော့အမိုးကအဆင်မပြေဘူးတချို့စကန်ကကြတော့ဟိုဖုန်းကြီးတောင်းလို့ပေါ့နဲ့နေတဲ့နေရာတွေကြတော့ဟိုအမိုးကအောက်ကအဆင်ပြေတယ်ညီမရဲ့နောက်တစ်ခုကဒီအိမ်သားမပြေဘူးနေရေးထိုင်ရေးကလောလောဆယ်တချို့နေရာတွေမှာတိတ်အဆင်မပြေဘူးအဆင်မပြေဘူးဆိုတာတချို့နေရာမှာကြတော့ဟိုအိမ်လိုပုံစံမျိုးတော့မဟုတ်ဘူးဟိုဒီတာလပတ်တို့ဘာလို့ပေါ့နော်ဒီလိုရှားရှိဟိုဟာမျိုးလေးပဲအဲ့လိုအမိုးကအောက်ရောက်ရောက်တော့ပဲအဲ့လိုအနေထားလေးပဲရှိတယ်လောလောဆယ်ကတော့မိုးအရင်ကြီးတဲ့နေရာတွေမှာလောလောဆယ်ကတော့မတို့အနေနဲ့ကြည့်လဲဆိုတော့နေထိုင်ရင်းနည်းနည်းလေးအခက်အခဲရှိတယ
်မိုးလေဝတ်သားနဲ့ဇလပီတော့ညွှန်ကြားမှုဦးစီးဌာနကတော့မြမကံယူရန်တခြားနဲ့ကမ်းလွန်ပင်လေပင်မှာလေမိုးတက်လေပင်ကြောက်ပြီးလှိုင်းကြီးနိုင်တော်မှုတတိထားဖို့တတိပေးထားပါတယ်ကပ်ပလီပင်လေပင်နဲ့ဘင်္ဂလားပင်လေအော်ရီမှာမုတ်တုံလေးပို့မှုအားကောင်းနေရမှုရခိုင်နဲ့ချင်းပြည်နယ်တွေသာမကကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတို့တွေမှာပါမိုးကောင်းလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်။ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ကျမဆုမပါရှင်။အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေကိုမဲပေးခွင့်ပြုတဲ့နှစ်တရားပြည့်အထိမ်းအမှတ်မြန်မာအမျိုးသမီးရဲ့လှူရှားသူတွေရဲ့ဒီကနေ့ဆွေးနွေးကြတဲ့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခွင့်အရေးနဲ့နိုင်ငံရေးဖြစ်စဉ်တွေအကြောင်းသတင်းဝိုင်းကိုပြောပြပေးပါမယ်။ဟုတ်ပါတယ်2020ပြည့်နှစ်ဒီလဩဂုတ်လဟာအမေရိကန်ပြည်အောင်စုမှာဖွဲ့စည်းပုံအခြေခံဥပဒေကို19ချိန်မြောက်ပြင်ဆင်ပြီးအမျိုးသမီးတွေမဲပေးပိုင်ခွင့်ကိုခွင့်ပြုပေးခဲ့တဲ့1920ပြည့်နှစ်ကနေစလို့နှစ်ပေါင်းတရာတင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။နှစ်တရာပြည့်အထိမ်းအမှတ်ဒီကနေ့ဩဂုတ်လ14ရက်နေ့မှာတော့မြန်မာနိုင်ငံရဲ့အမျိုးသမီးများအခွင့်အရေးများတဲ့နိုင်ငံရေးဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာအမျိုးသမီးရဲ့လှူရှားသူတွေရဲ့စကားဝိုင်းကျင်းပခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရရှိရေးတောက်ဆိုတိုက်ပွဲဝင်ခဲ့ကြရတယ်လို့မြန်မာနိုင်ငံတွင်းမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးအခမ်းအနားဘာပါဝင်ဝင်ရာရေးကလည်းအခုအချိန်ထိစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့အကြောင်းအဓိကဆွေးနွေးဖြစ်ခဲ့ပါတယ်လို့ဒီစကားဝိုင်းမှာဥဆောင်ဆွေးနွေးခဲ့သူတဦးဖြစ်တဲ့ Triangle Woman အဖွဲ့တည်ထောင်သူမခင်လေးက VOA မြန်မာပိုင်းကိုပြောပြပါတယ
်ဒီ American နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဟို19 Amendment ပေါ့အမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့19ချိန်မှပြင်ဆင်မှုနှစ်တရာပြည့်ပေါ့နော်ကျွန်တော်တို့ကစိန်ခေါ်ချက်တွေမှာမတူဘူးပေါ့နော်ဟိုနိုင်ငံရေးမှာပါဝင်ဖို့ကွင်းရဖို့အတွက်ကိုခေတ်စနစ်အရအခုကအရင်အထက်တော့ကျမတို့အများကြီးပါဝင်ကွင်းရတယ်ဒါပေမဲ့ဒါအမျိုးသမီးတွေရဲ့တောင်းဆိုမှုတွေပြောင်းလဲလာတဲ့အခြေအနေကမဖြစ်မနေပေါ့နော်မတက်မတာနဲ့ပေးလိုက်ရတဲ့အနေအထားမျိုးမဟုတ်ပဲတကယ်အဓိပ္ပာယ်ရှိတဲ့ပါဝင်မှုဖြစ်ဖို့အတွက်အမျိုးသမီးတွေရဲ့ဆွေးနွေးချက်အယူအဆစိတ်ကူးတွေကိုတကယ်ထည့်သွင်းအသုံးပြုတဲ့ဖြစ်စဉ်ဖြစ်ဖို့တော့အများကြီးကြိုးစားအောင်ပဲဆိုတော့ကျမတို့ခြုံပြီးတော့ဆွေးနွေးဖြစ်ပါတယ်
နိုင်ငံရေးဖြစ်စဉ်တွေနိုင်ငံရဲ့အကြောင်းလဲဖော်ဆောင်မှုတွေနဲ့အရေးကြီးတဲ့အခမ်းအနားတွေမှာတိုင်းရင်းဒေသကအမျိုးသမီးတွေပူးပေါင်းပါဝင်ခွင့်ရရေးကအရေးကြီးတဲ့အကြောင်းသကဝိုင်းမှာဦးဆောင်ဆွေးနွေးခဲ့သူတဦးလည်းဖြစ်တဲ့ကချင်ပြည်နယ်အမျိုးသမီးများကိုရက်ကဒေါ်နန်ပူကလည်း VOE ကိုပြောပါတယ
်။တိုင်းနာဒေသမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်ခွင့်နဲ့မဲပေးတာနဲ့ပတ်သက်တာကြီးပြီးတော့ねဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှအမျိုးသမီးတွေရဲ့အခွင့်အရေးချုပ်ချုံးနိုင်ရို့ကျွန်တော်ဆွေးနွေးခဲ့တာအမျိုးသမီးဆိုတဲ့အခါမှာအမျိုးသမီးတွေကနိုင်ငံရေးမှာပါဝင်ခွင့်ဆိုတဲ့နေရာမှာတွတ်တော်တယ်မှာအမျိုးသမီးတွေနိုင်ငံပါဝင်မှသာလေနိုင်ငံမှာရှိတဲ့အမျိုးသမီးတွေအရေးကိစ္စကိုအဲ့ဒီအမျိုးသမီးတွေကလုံဆောင်လာမယ်ဆိုတာရဲ့ပြီးတော့အမျိုးသမီးတွေကမဲပေးဖို့ရတဲ့ဒီမဲပေးဖို့ရတဲ့မဲပေးရေးဆက်ရှိဖို့ရတဲ့ဆိုတဲ့
ဒီမြို့သမီးရဲ့ပါဝင်မှုကြီးညလာမယ်မြို့သမီးရဲ့ရေးကိစ္စတွေလည်းပုံတော့လုံဆောင်ပေးနိုင်မှုရှိလာမယ်နိုင်ငံရဲ့စနစ်မူဝါဒတွေကိုဖော်ဆောင်ဥဆောင်ပေးမယ်အုပ်ချုပ်မှုစနစ်အပြောင်းအလဲမှာအရေးကြီးတဲ့ရွေးကောက်ပွဲတွေမှာအမျိုးသမီးတွေနေမှာမကမတန်ဆွမ်းနေပါဝင်အားလုံးတန်းတူပူးပေါင်းပါဝင်နိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစနစ်
်ထမောက်ဆုံးအဆင့်ကမဲဆေးမှာပါခုပါမယ်ရွေးကောက်ပွဲကိုကျွန်တော်တိုင်းတာတတ်မှတ်တဲ့အခါမှာအလုံးပါဝင်ဆိုတာလည်းကျွန်တော်တို့အချက်တစ်ချက်ဖြစ်တယ်ဆိုတော့ဒီအချက်တစ်ချက်မှာအခုဆိုကိုကျွန်တော်တို့မတန်ဆွမ်းတဲ့လူတွေကိုယ်စားလောင်းဝင်ပြန်ရတာအရာအញ្ញံကောက်တဲ့အခါမဲပေးခွင့်မဆုံးချောင်းအောင်သူတို့ပဲနဲ့အောင်မဲရုံဘယ်လိုမလဲဟိုကိုမဲနဲ့ဆိုကျွန်တော်တို့ကျွန်တော်တို့အများကြီးစီစဉ်ပေးစီရတော့ဆိုအဲ့ဟာအញ្ញံအရေးကြီးပါတယ်
အမျိုးသမီးတွေကိုမဲပေးပိုင်ခွင့်ခွင့်ပြုပေးခဲ့တဲ့နှစ်ပေါင်း100တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်စကားဝိုင်းမှာအထူးသဖြင့်အမေရိကန်အမျိုးသမီးတွေတန်းတူညီမျှမဲပေးပိုင်ခွင့်အခွင့်အရေးတောင်းဆိုခဲ့ကြတဲ့အကြောင်းအမေရိကန်တန်ရုံတာဝန်ရှိတဲ့သူတွေဘက်ကလည်းမိတ်ဆက်ပါဝင်ဆွေးနွေးခဲ့ပါတယ်အမျိုးသမီးရှေ့ဆောင်ရဲဝင်းဦးဆောင်သူမလွေအင်းအောင်ကစီစဉ်တင်ဆက်ပေးခဲ့တဲ့ဒီအမျိုးသမီးရဲ့လှုပ်ရှားသူတွေရဲ့စကားဝိုင်းကိုတော့ရန်ကုန်အမေရိကန်စင်တာနဲ့ Jefferson Center မန္တလေးတို့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာ page ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ကျမစုမပါ
ဒီလိုမြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ Time Machine ရဲ့ဒီကနေ့ထုတ်ပြန်တဲ့လူငယ်ခန္ဓာဝင်နဲ့လေကျွန်းလူတက်မှုအတွက်ပေးတန်ပေးခြင်းခံရတဲ့မြန်မာလူငယ်နှုတ်ဦးကိုတသက်တကြွန်ပြစ်ဒဏ်လျှော့ပေါက်ပေးလိုက်တဲ့တရင်ကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းပြည်မင်းမြတ်မဟာဝါဇီယာလောင်ကွန်းကမေရော်တီရိခရဲ့တက်တော်88နှစ်ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်အကျဉ်းသားတွေကိုလူငယ်ချမ်းသာဝင်ပေးရမှာထိုင်းနိုင်ငံတောင်ပိုင်းကလေကျွန်းလူတက်မှုအတွက်တေတံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့လည်းပါဝင်ခဲ့တာဖြစ်ကြောင်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပါတယ်
။ဟုတ်ကဲ့။ဘုရင်တန်းတော်ဘုရင်ကဆုံးဖြတ်တယ်။ဒီကလေးကိုသိပ်သိမ်းနေပြီးတော့ကျွန်တော်တို့တပည့်ကျောင်းကိုရှော့ရှော့ပေါ်စဉ်းစားပေးတယ်ဆိုတဲ့အကြောင်းကိုအဲ့ဒါကိုထိုင်းပြည်ရင်းပြည်ရင်းကနေပြီးတော့ဒါအမေထုတ်တာပေါ့။အဓိကတော့ကျွန်တော်တို့ဒီဘိုးစားဘုရင်ရှိမကျွန်တော်တို့ဟိုဘုရင်ရှိမပေါ့နော်ဒီသိတန်းနေပြီးတော့ရှော့ပေါ်ပို့အမြင့်ဆန်းစာတင်တာပေါ့။အဲ့ဒါကိုဟိုဒီနေ့နဲ့ဒီအကြောင်းပြန်နေလို့ကျွန်တော်တို့နားလဲတယ်ဆိုလို့ကျွန်တော်ကတော့သူတို့ကိုပြီးခဲ့တဲ့နှစ်တုန်းကခြားထားတဲ့ပြည်တံပေါ့နော်အလုံးစုပေါင်းပြီးတော့ပြည်တံခြားထားတာကနေအခုကပြည်တံကနေပြီးတော့တက်တကြုံပေါ့အဲ့လိုမျိုးခြားတယ်ဆိုတော့ကျွန်တော်တို့တွေ့ကြုံကတော့တက်တကြုံကနေဆိုရင်နောက်ပိုင်းကြီးကလေးကြီးကောင်းကောင်းမမူလေဆိုရင်တော့တချို့နှစ်ကနေပြီးတော့ shop ပေါ့ပြီးတော့ဟို shop ပေါ့ခံလို့မလို့တော့ကျွန်တော်တို့ပြောမြင်ပါလိမ့်မယ်ဒီနေ့ပဲဒီ budget နန်းတော်ကဟိုအနေပြီးတော့ပြဖို့လေဆိုပြီးတော့အဲ့ဒီဟန်နေပြီးတော့တက်တကြုံဆိုလို့ရှိရင်တော့ပါပါရဲပြောပေါ့နော်ကျွန်တော်တို့အများကြီးလုံလင်းသေးရှိတယ်ဒီတက်တကြုံဆိုရင်လည်းထိုင်းမှာကကောင်းကောင်းနေတယ်ဆိုလို့ရှိရင်တိုင်းရှော့ရပြီးရှိတယ်လေဆိုတော့ဒီကလေးတွေလည်းဟိုနေပြီးပြီပေါ့နော်လေ6လောက်နေပြီးဆိုတော့
ထိုင်းနိုင်ငံမှာလေကျွန်းလူတက်မှုနဲ့တေတံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်တအုပ်ကိုထိုင်းပြည်မင်းမြတ်အနေနဲ့တေတံပြစ်ဒဏ်ကနေခွင့်လွှတ်ပေးဖို့အတနာခံစာကိုတင်ခဲ့တာဖြစ်ပြီးဒီအတနာခံစာကိုပြီးခဲ့တဲ့နှစ်အောက်တိုဘာလ24ရက်နေ့ကလူငယ်နှုတ်အချင်းချထားရာဘန်ခွန်အချင်းတောင်ကနေတဆင့်ဘရင်မင်းမြတ်စီကိုရောက်အောင်ပို့ဆောင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခုလိုမျိုးအချင်းသားတွေပြစ်ဒဏ်ရှော့ပေါက်ပေးတဲ့လူငယ်ချမ်းသာခွင့်တွေကိုဘရင်နဲ့ဘရင်မကြီးမွေးနေ့တွေမှာနှစ်ဆင်ပေးလေရှိပါတယ်။ Royal Pardon ဆိုတာပြစ်ဒဏ်ချခံပြီးသားအချင်းသားတွေကိုပေးတဲ့ဘရင်လူငယ်ချမ်းသာခွင့်ဖြစ်ပါတယ်။ထောင်ကျအချင်းသားတွေအတွက်ပြစ်ဒဏ်ရှော့ပေါက်ပေးနေတဲ့ထိုင်းနိုင်ငံမှာလူငယ်ချမ်းသာခွင့်ရမယ့်အချင်းသားပေါင်း38,000ကျော်ရှိနေပါတယ်။ဘရင်လူငယ်ချမ်းသာခွင့်ရမယ့်အကျဉ်းသားတွေဟာပြစ်ဒဏ်ကြာခံပြီးသားအကျဉ်းသားတွေဖြစ်ရတယ်လို့အကျဉ်းထောင်ထဲမှာ ကောင်းမွန်စွာစီကံလိုက်နာနေထိုင်နေကြတဲ့အခြေအနေတွေခံစားဝင်ရကြတာဖြစ်ပါတယ်မြန်မာရွှေပြောင်းလို့တမခံမှန်းကြီးလေးအောင်လုပ်လုပ်ကြနေတဲ့ကော့တာအပန်းဖြစ်ကြောင့်ဖြစ်တဲ့လက်ကျောမှာ 2015年5月，目前呢，目前第二个呢，面上这两天，虽然被个比，板块减少嘛，天灯也个呢，啊，库路虽然个呢，小宝比，但带着种千万开大批牌的，台南个嘛，带着种五，你阿在批，怎么差别没？闹出龙岩山那块呢，亚来的看嘛咯，超年里比大，今大日后，啊，今老年嘛，高么子，十来年台面所以，目前个日子一段嘛，龙岩的五，变落来外去牌的，这嘛嘛，伊嘛，台面嘛，你这个呢，这边被爆你了吧？
VOA美国台也radio呢，有没大家实现的过？美国平常时华盛顿DC没有个呢讨论别的吧嘞？美国平常时嘛COVID-19有个故事变化么？也不一定的叫VOA radio呢有单实现的过，也以本身变讨论别的吧嘞？radio实现的过，我们呢场内个呢困难难一点呢，伢国内个呢困难难一点，一切呢嘛被讨论别的吧嘞？有没大家实现的过咯？内些伢困难难一个呢困难难个一点？ 不满设备讨论别的吧嘞，VOA讨论这个radio呢，加入斯朗诺边 VOA Facebook
上面那嘛嘞，那先继续南加巴的看呀。明老百姓，阿古塞比罗米奥多米加纳古，起码听你推个电视陪吧没？American City 中，雷曼萨亚闹些苏加穆里，麦迪亚表姐穆里哈，比格列那汤萨古古尼中，布米亚拉格列鲁。 American Kawaii Wujitana, Pinagun Sitana Joga, Ibrahima Chopiane, Natansa Gugune address, Sinkansama Popia Tavari. Bigger any drink, Lemaisaya Sogamu Pia Bao, Kunatang Shia, Nasangagu Shigabi, Taha Di, Natansa Shikunigate, Tonyagano, Pumyala, Pidelu, Sinkansama Popia Tavari. American City drink, Lemaisaya, now share Sogamu Pilai, Belu Ye Yukan Trevali. Mapikin Jodin Kawebu, Belu Lunga Singri Tamet Sanya Bali. American Marine
So I can't speak for the Army, and I also can't speak for the, you know, the entire Department of Defense. I can speak toward what I know about the Marine Corps.
Regardless
of if sexual assault occurred, you know, a few hours ago or a few years ago, the same process would
kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the s
ကူညီဆောင်ရွက်ပေးသူတယောက်ခံထားပေးပါရယ်။ဒီတိုင်းစားရဲ့ပုံစံတစ်ခုမှာအဓိကကွဲလွဲတာကတော့တိုင်းစားသူအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုကိုလက်ခံသလားလက်မခံဘူးလားဆိုတာပါ။တိုင်းစားသူကသူ့ရဲ့ကိုယ်ရေးအချက်အလက်အသေးစိတ်ဖြစ်စဉ်အခြေအနေကိုသက်ဆိုင်သူတွေကလွဲပြီးတော့ဘယ်သူမှသိခွင့်မပြုဘူး။တရားဝင်စုံစမ်းစစ်ဆေးမှုကိုလည်းလက်မခံခြင်းမျိုးဆိုရင်တော့ဒါကအကန့်အသတ်နဲ့တိုင်းစားတာမျိုးဖြစ်ပါရဲ့။မရိတပ်ဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတွေဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးတာကိုလက်ခံတဲ့အကန့်အသတ်မထားတဲ့တိုင်ကြားမှုမျိုးကိုအားပေးပါရင်ဒီတော့မှအဖြစ်ကျူးလွန်တဲ့သူကိုထိထိရရဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ်
။မြန်မာအမေရိကန်တယောက်ဖြစ်တဲ့မရိတပ်ဖွဲ့ကတက်ချက်မသိဥဆိုရင်လွန်ခဲ့တဲ့9နှစ်လောက်တုန်းကဒီမရိတပ်အထွေမှာပဲတခြားမရိတပ်သားတယောက်ကသူ့ကိုလိမ်မိုင်းဆိုင်ရာစော်ကားတာကိုခံခဲ့ရတယ်လို့ပြောပါတယ်။အဲ့ဒီချိန်တုန်းကသူဒီလိုအထောက်ပံ့တွေကိုရခဲ့သလားဆိုတာကတော့သူအဲ့ဒီချိန်ကဖြစ်ခဲ့တဲ့ဒီဖြစ်စဉ်အပြည့်အစုံကျမတို့သိခွင့်မရသေးတာကြောင့်တရားတော့မသိပါဘူး။ဒါပေမဲ့အကယ်၍ဒီခံရတဲ့သူတယောက်အနေနဲ့စစ်ဘက်ကအခုလိုပေးတဲ့အကူအညီတွေအပြင်အရက်ဖက်ဥပဒေအကျိုးဆောင်တွေရဲ့အကူအညီရယူခြင်းနဲ့ဆိုရင်ရောဒါကိုစစ်ဘက်တရားရေးစနစ်မှာခွင့်ပြုထားပါသလားရှင
့် So there's two sides of that with what I think you're asking me on Corporal Ohu's case. Mm-hmm. So
တတဥဖြစ်ရတဲ့ပတ်သက်လို့ခုနေတာမှာအခြေအနေနဲ့ရရှိပါရဲ့ရှင်။ကျမကနားလဲတလားသူကလိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ပြောထားတာနားလဲပါရဲ့။ဒီပုံမှာသူ့ဘက်ကစုံစမ်းမှုတွေလုပ်ဖို့တရားဝင်တိုင်ကြားထားတာဆိုရင်သူလည်းတခြားသူတွေလိုပဲလိုအပ်တဲ့ကူညီထောက်ပံ့မှုတွေချက်ချင်းရမှာပါ။ဒီအတွက်စောစောကပြောတဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတုံ့ပြန်ကိန်းတွေတာဝန်ခံတယောက်နဲ့သူ့ဘက်ကနေပြီးတော့ရှေ့ထွက်လိုက်ပါကူညီပေးမဲ့သူတွေရှိပါရဲ့။သူတို့ကလိုအပ်တာတွေကိုလိုက်ပါကူညီပေးပါရဲ့။ဒါကတစ်ပိုင်းပါတစ်ဖက်မှာလည်းသူ့အနေနဲ့တရားရေးဆိုင်ရာကျွမ်းကျင်တဲ့အရက်ဖက်ပညာရှင်ငှားရမ်းကျင်တဲ့ဆွေနဲ့ရပါတယ်။စစ်ဘက်ကဥရေအကျိုးဆောင်ပဲရယူမယ်ဆိုရင်လည်းရပါတယ်
။ဟုတ်ကဲ့လိမ်မင်းဆိုင်ရာစော်ကားခံရပြီးအခြေအနေတစ်ခုခုကိုဆိုးဆိုးဝါးဝါဖြတ်တန်းခဲ့ရတဲ့အတွက်ကြောင့်ဒီ PTSD လို့ခေါ်တဲ့စိတ်ဖိစီးမှုဝေဒနာခံစားရတဲ့အခြေအနေမျိုးဖြစ်လာတဲ့ဆိုရင်ရောဘယ်လိုကင်တွယ်ပါသလဲရှင
်။ Regardless of where PTSD originates from, whether that's from combat or from this, you knowsexual trauma
လိမ်မိုင်းဆိုင်ရာစော်ကားမှုကြောင့်ဖြစ်ဖြစ်တိုက်ပွဲတွေအတွင်းမှာကြုံတွေ့ရတဲ့အဖြစ်ဆိုးတွေကြောင့်ဖြစ်ဖြစ်စိတ်ဖိစီးမှုဝေဒနာ PTSD ဖြစ်လာရဆိုရင်တော့ဒီထွက်လိုအပ်တဲ့အကူအညီတွေပေးထားတာကအတူတူပါပဲစိတ်ဖိစီးမှုဝေဒနာခံစားရတဲ့သူတိုင်းတွေစိတ်ပိုင်းဆိုင်ရာကျန်းမာရေးပြုစုဆောင်ရှောက်မှုတွေနဲ့တခြားလိုအပ်တဲ့အထောက်အပံ့တွေပေးပါတယ
်ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့လိမ်မိုင်းဆိုင်ရာစော်ကားမှုဖြစ်ရတွေနဲ့ပတ်သက်တဲ့ဒီပင်ဒဂွန်စစ်ဌာနချုပ်ရဲ့2019ခုနှစ်အစဉ်ကန်စာအရဆိုရင်ဒီပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်စစ်တပ်ထဲမှာဒီလိုဖြစ်ရပေါင်း8825ခုရှိတယ်လို့ပြောပါတယ်ဒီဖြစ်ရတွေတဲကဘယ်နဲ့ရခိုင်နှုန်းနောက်ဖြည့်ရှင်းကင်တွယ်နိုင်ခဲ့ပြီးပါပြီလဲရှင
် No I don't actually have a hard number of cases that would have been brought
အဲ့တော့ဒီမှာလည်းအကြမ်းမသိပါဘူးမရင်းတပ်ဖွဲ့ဝင်တွေဟာလိမ်မိုင်းဆိုင်ရာစော်ကားမှုတွေမရှိတဲ့ပတ်ဝန်းကျင်မှာကောင်းကောင်းနေထိုင်အလုပ်လုပ်နိုင်ခွင့်ရှိရပါမယ်။ဒါမင်းစိတ်မကောင်းစရာကဒီလိုမျိုးဖြစ်ရတွေရှိနေသေးရဲ့ဆိုတာပါ။ဒီလိုမျိုးဖြစ်ရကြုံရတဲ့သူတိုင်းကတရားဝင်တိုင်ကြားတာမျိုးမရှိတဲ့အတွက်လေဒီဖြစ်ရတွေနဲ့ပတ်သက်လို့အစီရင်အတိအကျသိရဖို့ခက်ပါတယ်
။စစ်တပ်တွေမှာလိမ်မိုင်းဆိုင်ရာစော်ကားတာကိုကြုံရတယ်လို့ပြောတဲ့စစ်မှုထမ်းတယောက်နဲ့တိတ်မကြခင်တော့ကပဲကျမဆက်သွယ်စကားပြောခွင့်ရခဲ့တာရှိပါတယ်။သူပြောတဲ့အထဲမှာလည်းဒီခံရတဲ့သူအများစုဟာတိုင်ကြားဖို့အတွက်လက်တွန့်ကြတယ်လို့ပြောပါတယ်။အဓိကတော့သူတို့တိုင်ကြားပေမဲ့လည်းမျှတာတရားစီရင်မှုမရဘဲနဲ့လက်တုပ်ပြန်ခံရမှာကိုပို့ပြီးတော့စိုးရင်ရတယ်လို့ပြောပါတယ်။ဆိုတော့ဒါတွေကိုကြည့်ရင်စစ်တပ်ရဲ့တရားစီရင်ရေးစနစ်ကိုလူတွေကယုံကြည်မှုကင်းမဲ့လာနေတဲ့သဘောပါလား
။ You know, I can't really speculate on what individuals, you know, what their reasons are for notreporting what I do know
ဘာကြောင့်တရားဝင်မတိုင်ကြားတာလဲဆိုတာကတယောက်ချင်းစီရဲ့အခြေအနေကိုကျွန်မခန့်မှန်းပြောလို့တော့မရဘူးပေါ့နော်ဒီမရင်းတပ်ဖွဲ့အနေနဲ့ကတော့ဒီလိမ်မိုင်းဆိုင်ရာစော်ကားမှုကြုံရရင်တရားဝင်အသိပေးတိုင်ကြားတာမျိုးဖြစ်စေချင်ပါရဲ့ဒါမှဒီအဖြစ်ရှိတဲ့သူကိုဖော်ထုတ်အရေးယူနိုင်မှာပါတိုင်ကြားမှုမရှိဘဲနဲ့အရေးယူလို့မရပါဘူးမရင်းတပ်ဖွဲ့အနေနဲ့ကရှေ့တန်းတိုက်ခိုက်မှုတွေမှာလုပ်ငန်းဝင်မှာတယောက်နဲ့တယောက်အပြန်အလှန်ယုံကြည်မှုရှိပြီးတော့စီးလုံးညီညွတ်နေဖို့ကတိတ်အရေးကြီးတာပါဒီတော့မှအတိုင်းပြည်ကပေးရတဲ့တာဝန်ကိုလည်းထိထိရောက်ရောက်ထမ်းဆောင်နိုင်မှာဖြစ်ပါရဲ့။ဒါတွေကိုထိခိုက်နိုင်မယ့်အခြေအနေတွေကိုမရင်းတဖွဲ့ကမလိုလားပါဘူး
။ဒါပေမဲ့အခုလိုဖြစ်ရမျိုးတွေကြုံရတဲ့သူတွေအတွက်ကလည်းအလွယ်တကူထုတ်ပြောဖို့တန်ကြားဖို့ဆိုတာကခက်နိုင်ပါရဲ့။သူတို့အတွက်စိုးရိမ်မှုမရှိဘဲနဲ့ရှေ့ထွက်ပြောလာအောင်ဒီလိုပြောလို့သူတို့အတွက်နင့်နာမှုမဖြစ်စေရဘူးလက်တုံ့ပြန်တာတွေမကြုံစေရဘူးဆိုတာမျိုးအာမခံပေးနိုင်တဲ့အားပေးတိုက်တွန်းမှုတွေရောရှိပါသလား။ဒီအတွက်လုံလောက်တဲ့ဆောင်ရွက်မှုမရှိတာရောမဖြစ်နိုင်ဘူးလားရှင့်။
I truly do think that, you know, our sexual assault prevention response program It's an effective program. Like I said, it's
ကျွန်တော်ရဲ့လိမ္မာရေးဆိုင်ရာနောက်ဆက်စော်ကောင်မှုတိုက်ဖြတ်ရေးအစီအစဉ်ကထိရောက်တဲ့အစီအစဉ်တစ်ခုလို့ယုံကြည်လက်ခံထားပါတယ်။လိမ္မာရေးဆိုင်ရာစော်ကောင်မှုတွေမဖြစ်အောင်လို့ကြိုတင်ကာကွယ်တဲ့အနေနဲ့အစီအစဉ်တွေရှိသလိုမရင်းတပ်ဖွဲ့ဝင်တိုင်းနှစ်ဆင်မဖြစ်မနေတည့်ရတဲ့တင်ဒန်းတွေလည်းရှိပါတယ်။ကိုတောင်ဝင်ထမ်းဆောင်တဲ့ယာရူလုပ်ငန်းဝင်ပေါ်မှာမူတည်ပြီးတော့လိုအပ်တဲ့သက်ဆိုင်ရာတင်ဒန်းတွေကိုမဖြစ်မနေတည့်ရပါတယ်။ဘုံမှုကြီးတစ်ယောက်တည့်ရတဲ့တင်ဒန်းကဘိုးချုပ်ကြီးတစ်ယောက်တည့်ရတဲ့တင်ဒန်းနဲ့နည်းနည်းတော့ကွာခြင်းကွာတာမျိုးရှိပေမဲ့အလုံးကတော့သူ့ရဲ့ယာတူနဲ့လုပ်ငန်းခွင်အလိုက်မဖြစ်မနေသည့်တင်ဒန်းတွေကိုတက်သွားကြရပါပါ။စမကိုယ်တိုင်လည်းတလောတော့ကပဲဘူကြီးအတွက်တင်တယ်မဖြစ်မနေတဲ့ရပါတယ်။မရင်းတက်ဖွဲ့မှာတော့ပြောဖို့ခက်ခဲတယ်ဆိုတဲ့အကြောင်းအရာတွေကစိုးရင်ကြောင်းရွံ့မှုမရှိဘဲနဲ့ပြောနိုင်တဲ့အလေးချင်းဖြစ်အောင်လို့ဖန်တီးပေးထားပါတယ်။ခုမှစိုးရွားတဲ့အတွေ့အကြုံခံစားရရဆိုရင်အဲ့ဒီလူတွေလိုအပ်တဲ့ပြုစုစောင့်ရှောက်မှုတွေနောက်ပြီးတော့ကူညီထောက်ပံ့မှုတွေရအောင်လို့လုပ်ပေးထားတဲ့အစီအစဉ်တွေအခိုင်အမာရှိပါတယ်ရှင့်။
လိမ္မာရေးဆိုင်ရာကြမ်းဖက်မှုတွေဒီမတရားပြုချက်မှုတွေအများစုကိုကြည့်မယ်ဆိုရင်အမျိုးသမီးစစ်မှုထမ်းတွေကြုံရတာပိုပြီးတော့များပါတယ်။ဒါကဘာကြောင့်ပါလဲ။ဒါကိုဘယ်လိုတိုင်းစီနိုင်မှာမလဲရှင
့်။ The problem that you're talking about there, I mean that is it's not unique to the military. If you look at statistics, you know, women are most often
the victims of sexual assault. ဒီစစ်ဖက်လုပ်ငန်းခွင်မှာဖြစ်နေတဲ့ကိစ္စမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့အချက်အလက်တွေကိုကြည့်မယ်ဆိုရင်အရက်ဖက်လုပ်ငန်းခွင်တွေမှာလည်းဒီလိုမျိုးအမျိုးသမီးတွေလိမ္မာရေးဆိုင်ရာစော်ကားမှုတွေကိုအများဆုံးကြုံရတဲ့သူတွေဖြစ်တယ်ဆိုတာတွေ့ရပါတယ်။စစ်ဖက်ခေါင်းဆောင်တွေ၊မရင်းတပ်ဖွဲ့ခေါင်းဆောင်တွေကတော့ဒါကိုလုံးဝမရှိစေချင်ပါဘူး။ဒါတွေကကျွန်မပြောခဲ့သလိုပဲကျွန်တော်လုပ်ငန်းခွင်တွေအရေးကြီးတဲ့အပြန်အလှန်ယုံကြည်မှုနဲ့စီးလုံးညီညွတ်မှုကိုနှီးမျိုးစုံနဲ့ထိခိုက်စေလိုပါ။အခုဒီအခြေအနေတွေအပြီးတိုင်းရက်တက်သွားအောင်မလုပ်နိုင်သေးတာကတော့တကယ်ကိုစိတ်မကောင်းစရာကောင်းပါရဲ့ရှင်။ကင်တွေရခက်ခဲတဲ့ကိစ္စဖြစ်တာမလို့ဒါကိုကြိုတင်ကာကွယ်နိုင်မယ့်နည်းလမ်းတွေမတရားပြုခံရတဲ့သူတွေအတွက်တရားမျှတမှုရစေဖို့အတွက်အစီအစဉ်တွေပြီးတော့တင်လမ်းတွေကိုလည်းဗပောင်းဆောင်ကနေပြီးတော့အလေးနဲ့ထားပြီးတော့လှုပ်ဆောင်နေပါတယ်။ဒီတိုင်းအခိုင်အမာဆက်လုပ်သွားမယ်ဆိုရင်တော့အပြောင်းလဲတွေပို့ပြောဖြစ်လာမှာပါ။
ဘာသူတဆုံနဲ့အမေရိကန်တခွင်အစီအစဉ်မှာတော့ COVID-19 ကာယောဂါကာလမှာအိမ်ရှင်တွေကနှင်ချမဲ့ဘေးအန္တရာယ်ကိုရင်ဆိုင်နေရတဲ့အိမ်ငှားတွေရဲ့ဘဝနဲ့ဒီကာယောဂါကြောင့်ပဲလူသူဝေးရမှာအပန်းဖြေနားနေနိုင်ဖို့အတွက်မော်တော်ဘုတ်တွေဝယ်ဆီလာကြတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေတကြောပြန်တိုးဖြစ်ပွားနေချိန်မှာပဲစီးပွားရေးလည်းဆက်ကျဆင်းနေတာကြောင့်လူအတော်များများအလို့လက်မဲ့ဖြစ်ကုန်ပြီးအိမ်ငှားကမပေးနိုင်သူတွေတူလာနေပါတယ်။လွန်ခဲ့တဲ့လအနေငယ်ကအလို့လက်မဲ့ဖြစ်ခဲ့သူတွေဟာအခုခါမှဆိုရင်အိမ်ငှားကမပေးနိုင်တော့ပါဘူး။အလို့လက်မဲ့တွေကိုဖက်ဒရယ်အစိုးရကထပ်ဆောင်းတိုးပေးနေတဲ့ထောက်ပံ့ငွေတစ်ပတ်600ပေးနေတာလည်းရဆိုင်သွားသလိုအစိုးရကနောက်ထပ်ဘယ်တော့ထောက်ပံ့ကြီးထပ်ပေးမလဲဆိုတာကလည်းတေးသေးချာချာမသိရသေးပဲဖြစ်နေတာပါ။အိမ်ရှင်ကနှင်ချမဲ့အရေးရင်ဆိုင်ခဲ့ရတဲ့ဘော့စတန်မြို့မှာနေထိုင်သူ Jake Brooks က
And I've been living here at this apartment complex for over 4
ဒီပတ်မှာမနီလာလာ၄နှစ်ခွဲကျော်ပါပြီအမေရဲ့ဝန်ခွေညီမရဲ့နဲ့အတူနေပါတယ် COVID-19 ကပ်ရောဂါကြောင့်အမေအလုပ်ပြုသွားပြီးတဲ့နောက်မှာအိမ်ရှင်ကလည်းအိမ်မွားနေနေချဖို့လုပ်ပါတယ်နေစရာမရှိမှာတော့အတော်လေးဆိုးရင်ပါတယ်အင်ဂျီယာမဲတွေထားတဲ့ဂီယာမှာမိသားစုတွေတခွဲတပြားစီလည်းမဖြစ်ချင်ပါဘူးလို့ပြောသွားတာပါကပ်ရောဂါကာလမှာအိမ်ရှင်တွေအနေနဲ့အိမ်ငှားတွေကလက်ကမပေးနိုင်ရင်အိမ်မော်ကနေမချဘူးတားမြစ်ထားတဲ့ဥပဒေသက်တမ်းထပ်မတိုးနိုင်ဖြစ်နေတဲ့တစ်ချိန်ထဲမှာလွတ်တော်နဲ့အစိုးရကြားနောက်တန်းထောက်ပံ့စည်းနဲ့ပတ်သက်ပြီးတော့အခြေအလဲမဆွေးနွေးနိုင်သေးပဲလေဖြစ်နေတာပါဒါကြောင့်သမ္မတထရမ့်ကသူ့အာဏာကိုသုံးပြီးတော့အစိုးရကကူညီထောက်ပံ့မှုတွေဆက်ပြီးသွားဖို့နဲ့တက်ကြီးထောက်ပံ့ကြီးစုငွေနဲ့ကျန်းမာရေးဆောက်ရှောက်စရိတ်လက်စားတွေကနှုတ်ယူလာတွေကိုခဏဆိုင်ထားပြီးမှညွှန်ကြားချက်တရက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထားပါတယ်ဒီညွှန်ကြားချက်ထဲမှာစီးပွားရေးလုပ်ငန်းတွေဆက်လက်ပတ်နိုင်အောင်ပံ့ပိုးပေးမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်အခုအခါမှာတော့လုပ်ငန်းတွေအတော်များများလဲတောင့်ခံနိုင်မှုကအတော်လေးခက်ခဲနေပါတယ် Brooks က
During the pandemic, a lot of people were losing their jobs, especially.
ကယောဂါကာလမှာအမေပါဝင်လူအတော်များများအလုပ်ပြုတ်ကုန်ပါတယ်။လုပ်ငန်းတွေကလည်းရပ်ဆိုင်းနေတော့တခြားအလုပ်တွေကူရဖို့အတော်လေးခက်ပါတယ်လို့သူကပြောသွားတာပါ။ COVID-19 ကယောဂါကြောင့်အလွှာသီးသီးကလုပ်ငန်းတွေရပ်ဆိုင်းကုန်တာပါ။နှစ်စဉ်ကမ္ဘာတစ်လွှာကလူပေါင်းတန်းနဲ့ချီလာရောက်လည်ပတ်လေရှိတဲ့နယူးယောက်မြို့မှာဆိုရင်လည်းအခုကလာရောက်လည်ပတ်သူတွေမရှိတော့တာကြောင့်ဒီလုပ်ငန်းပေါ်အားထားနေရတဲ့လုပ်ငန်းတွေရပ်ဆိုင်းကုန်ပါတယ်။ နယူးယောက်မြို့ Times Square ရင်မြင်က Marriott Hotel မှာအဲဂျိုအဖြစ်နှစ်20ကြာအလုပ်လုပ်ခဲ့ပြီးတော့အခုအခါမှာအလုပ်လက်မဲ့ဖြစ်နေတဲ့Nelia Gonzalez ka
how am I going to be able to pay my rent which is almost $2,000 and that's
low lemme la sa ga a lo 2000 ni ba ya de so ro ai nga ga blu pay ya man naw mu ti ba u a so ya ye that sound thauk pan ji da ma ya yin meter ga tv internet pho jam ma yi a ma kan ji le ma pay nai naw ba u khle ri ga le college tet ni da so ro thro ko ma thauk pan nai naw ba u lo pyo daw da wa brooks ye ame ya so yin le အမကန်လုပ်ငန်းတစ်ခုကနေအလုပ်ပြုတ်သွားပြီးတဲ့နောက်ထပ်အလုပ်တွေထပ်ရှာလို့မရပဲဖြစ်နေတာပါ။ Jake Brooks ဟာအခုအခါမှာဆေးရုံအဂျူအဖြစ်အလုပ်လုပ်ကင်ပါတယ်။ဒါပေမဲ့လည်းနှစ်ယောက်အိတ်ခမ်းပါတဲ့အပတ်မန့်အတွက်တစ်လကိုအိမ်ငါးကကို265ဒေါ်လာအထိတိုးတောင်းတာကိုမပြီးတဲ့အတွက်ဩဂုတ်လအတွင်းတရားရုံးမှာအမှုရင်ဆိုင်ရမယ့်အခြေအနေဆက်ရောက်လာပါတယ
်။ You know, I don't really have anywhere else to go. And I wouldn't be able to afford to move.
ဘယ်မှလည်းသွားကြမရှိပါဘူး။သွားလည်းမသွားနိုင်ပါဘူး။ပြောင်းရွှေ့ဈေးကကြီးပါတယ်။တခြားနေရာပြောင်းမယ်ဆိုရင်အိမ်ငါးကသဘောတင်ရပါမယ်။ပြီးတော့အိမ်လားကလည်းပေးရမှာဆိုတော့ဒီမှာနေပြီးတော့အိမ်ငါးကပေးလိုက်တာကမှတက်တာပါအောင်မယ်။ပစ္စည်းပြောင်းရွှေ့လုပ်ဖို့လည်းလူငှားမှာဆိုတော့အိမ်ပြောင်းတာကတကယ့်ကိုဈေးစကကြီးပါတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းအိမ်လားကမပေးနိုင်သူတွေကိုအိမ်ရှင်တွေကနှင်မချနိုင်မဲ့တားမြစ်ချက်ကိုအစိုးရကအော်တိုဝါလလည်းထီတန်းတူးချိန်မှာတော့ Brooks တို့အတွက်အသက်ရှူထောင်သွားပါတယ်။ Gonzalez ကတော့ COVID-19 ဖြစ်ပွားသူတွေစရင်ကောက်ယူတဲ့အလုပ်လုပ်ဖို့တင်တန်းတက်ထားပေမဲ့လည်းအခုချိန်ထိအလုပ်လုပ်ဖို့ခေါ်တာမရှိသေးဘူးလို့ဆိုရတယ်။တကယ်လို့သာ Washington DC ကအစိုးရအဖွဲ့နဲ့လွှတ်တော်ကြားထောက်ပံ့ကြေးပေးမဲ့ကိစ္စအဖြစ်တရထုတ်မပေးနိုင်မှုဆိုရင်တော့မကြခင်မှာပဲနေစရာမရှိတဲ့ဘဝရောက်မှာကိုလေသူကဆွေးရည်နေတာပ
ါ I don't think I will have a place to live I'll just probably
တခြားမှလည်းနေစရာမရှိပါဘူးဆိုတော့အင်ဂျီယာမဲ့ဖြစ်ကောင်းဖြစ်သွားနိုင်ပါတယ်မသိသေးပါဘူးမိသားစုအဆင်ပြေဖို့ပဲမျှော်လင့်ပါတယ်ဘာမှမသေးစရာလှပါဘူးလို့ဆိုပါတယ်ဒီအချိန်မှာပဲ COVID-19 ကရောဂါကာလနောက်ထပ်အကူအညီပေးဥပဒေချမ်းကိုလွတ်တော်မှာအတည်ပြုချက်မရဘဲလွတ်တော်အားလိုက်ရဲ့အဖြစ်လုပ်ငန်းတွေရပ်ဆိုင်သွားပါတယ်တစုံတရာစစ်ဆက်ညှိနှိုင်းရလို့အရေးပေါ်မဲခွဲတာမျိုးမရှိတော့ဘူးဆိုရင်ပုံမှန်အားဖြင့်တော့လွတ်တော်စည်းဝေးတွေကိုစက်တင်ဘာလဒုတိယပတ်လောက်မှသာပြန်ဆလေရှိပါတယ် COVID-19 အကူအညီတွေထပ်ပြီးဒီမိုကရက်ထိပ်တန်းခေါင်းဆောင်တွေနဲ့အစိုးရအကြားရပ်ပေါင်းများစွာညှိနှိုင်းနေခဲ့ကြပေမဲ့သဘောတူညီချက်မရခဲ့ကြတာပါအလုတ်လက်မဲ့တွေအတွက်အကျိုးခံစားခွင့်နဲ့လစာတွေကဖျက်တော့တာတွေရှော့ချတဲ့အကျိုးခံစားခွင့်တွေပေးဖို့သမ္မတထရမ့်ကအမိန့်ကြေညာချက်တွေထုတ်ပြန်ခဲ့ပေမဲ့ဒီလိုထုတ်ပြန်တာဟာဖွဲ့စည်းပုံဥပဒေနဲ့မကိုက်ညီဘူးဆိုပြီးဒီမိုကရက်တွေဘက်ကကန့်ကွက်ထားပါတယ်ခင်ဗျာ COVID-19 ကရောဂါကာလမှာ social distancing ဆိုတဲ့စီမင်းစည်းကမ်းချမှတ်ထားတာကြောင့်တက်နိုင်သူတွေကတော့အပျော်စီးမော်တော်ဘုတ်တွေဝယ်စီလာကြပါတယ်မော်တော်ဘုတ်တွေကတ်တဲ့စိတ်ကမ်းမှာဆိုရင်ပုံအများပြဆိုင်ကလာသလိုစက်ပြင်ဆိုင်တွေလည်းပိုပြီးတော့လူစီကလာပါတယ်တယောက်နဲ့တယောက်ခက်ခွာနေရပြီးတော့လူစုလို့မရတာကြောင့်တချို့တန်တန်သူတွေကမော်တော်ဘုတ်အသေးစားလေးတွေကအစဇင်ကန်တင်မော့အစုံဝယ်စီလာကြပါတယ်မော်တော်ဘုတ်ပိုင်ရှင်အန်ဒရူးစလာကီက
I think this whole thing is more stressful than
ချင်းနေတခုလုံးကကျွန်တော်တို့တည်ထားတဲ့ထင်တာထက်ပိုစိတ်ပျက်စရာကောင်းနေပါတယ်။ဆိုတော့ခဝေးဝေးမှာစိတ်လို့ကိုလို့နေဖို့အကောင်းဆုံးအချိန်မှာပဲလို့သူကပြောတော့တာပါ။မော်တော်ဘုတ်တွေပုံမှန်ရောင်းနေရချိန်မှာပဲလွန်ခဲ့တဲ့ဇူလိုင်လကဆိုရင်အယောင်တစ်ချိန်တို့တက်သွားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အယ်လမီဒါမြို့က Atomic Tuner ရဆိုင်ပိုင်ရှင် Wayne Goldman က
We just had our best month ever. I think we sold 12 boats last month.
အယောင်အောင်လာပါပဲလွန်ခဲ့တဲ့လကမော်တော်ဘုတ်12စီးရောင်းရပါတယ်ပုံမှန်ဆိုရင်3-4စီးပဲရောင်းရတာဆိုတော့အတော်လေးရောင်းကုန်နေလာပါလို့သူကပြောသွားတာပါစည်ရင်ကိန်းကနန်းတွေအရမော်တော်ဘုတ်အယောင်ဆိုင်80ရာခိုင်နှုန်းကျော်မှာရောင်းစရာမော်တော်ဘုတ်မကျန်တော့တာဒါမှမဟုတ်အနည်းချင်းသာရှိတော့တယ်လို့ဆိုပါတယ်ဒီလိုအခြေအနေပေါ်လဲသူတို့ကကျဉ်းနေနေကြတာပါလူနေရက်ကွက်အတွင်းကရေကန်ငယ်တွေပင်လယ်တွေသမုဒ္ဒရာတွေမှာမော်တော်ဘုတ်စီးတာဟာတခြားလူများပြားနေလဲထိတွေ့ဆက်ဆံကြမလို့ရာကြောင့်တချို့တွေက vacation နှစ်စဉ်ခီးဝေးလဲပတ်မသွားကြတော့ပဲမော်တော်ဘုတ်ဝယ်စီလာကြတာပါဘုတ်ပိုင်ရှင်စလာကီက
It gives you the option to have guests aboard, I think, safely.
တကယ်ကြီးနေခေါ်သားလို့လည်းအဆင်ပြေပါတယ်။ဒီလိုအချိန်ကမျိုးမှာအလုံးပိတ်ထားတဲ့နေရာမှာမဟုတ်တော့စိတ်လို့ကိုလို့ပြောစရာကောင်းပါတယ်လို့သူကပြောသွားတာပါ။အခုလိုနီးလန်းနဲ့ပန်းဖြေတာဟာကိုရိုနာဗိုင်းရပ်စ်အနေနဲ့ကိုသိမကြရပေမဲ့ပင်လယ်ပြင်ကအန်ဒီရီတွေကိုတော့ရင်ဆိုင်ကြရမှာပါ။မော်တော်ဘုတ်ပန်းရှင်တွေအနေနဲ့ safety bay အနေနဲ့ကင်းစည်ရေးတင်နန်းတွေတက်ရောက်ကြဖို့လဲကန်ယူရန်ဆောင်တပ်ဖွဲ့တွေကအကြံပေးထားပါတယ်။ ကယောဂါကာလဖြစ်တဲ့အတွက်အွန်လိုင်းသင်တန်းတွေကနေသင့်လေ့လာနိုင်ကြောင်းလည်းသူတို့ကပြောပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အတွက်ကာကွယ်ကုသဆေးကောင်းကောင်းမရသေးချိန်မှာ second wave လို့ခေါ်တဲ့ဒုတိယလိုင်းဖြစ်နေနောက်တစ်ချိန်ရောဂါပိုးပြန့်ပွားလာမှာကိုစိုးရိမ်နေကြတာပါ။ဒီဒုတိယလိုင်းနဲ့ပတ်သက်ပြီးအနုဇေဝဗေဒပညာရှင်မခင်စာဝင်းပြည့်ကပြောပြပေးမှာပ
ါဒုတိယလိုင်းဆိုတဲ့အားကတော့1918တုန်းကဖြစ်ခဲ့တဲ့ဒီ influenza pandemic ကိုသူကထိခံပြီးတော့ပြောတာပေါ့နော်ဘာလို့လဲဆိုတော့ဒီ1918မှာပထမဆုံးစစဖြစ်တော့ဒီ spring ပေါ့နော်ຫນွေဥရဒီမှာစဖြစ်တယ်ဖြစ်ပြီးတဲ့ခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုံးနေတယ်ကြာသွားတယ်ကြာသွားပြီးတော့ရေပြင်ကြီးနင်းတိုင်းကြာသွားပြီးတဲ့ခါကျတော့မှသူကဒီစောင်းဥရတီမှာ1918စောင်းဥရတီမှာတစ်ခါပြန်တက်တယ်တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကြာသွားတယ် infection rate က death rate ကနှုံးပြန်ကြာသွားပြီးတော့1919မှာတစ်ခါပြန်ပြီးတော့တက်သွားတယ်အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ချီပြီးတော့ကြာသွားတဲ့ဟာကြောင့်သူကပထမဒီလိုတစ်လိုင်းတက်တယ်ပြန်ကြာတယ်ဒုတိယတစ်လိုင်းတက်တယ်ပြန်ကြရတယ်တတိယတစ်လိုင်းတက်တယ်ပြန်ကြရတယ်အဲ့ဒီဟာကိုဆိုတာ second wave ဆိုပြီးတော့ reference အနေနဲ့ယူပြီးပြောတာပါเนาะ
COVID-19 ဟာအခုလိုဒုတိယလိုင်းဖြစ်ပြန့်ပွားခဲ့တဲ့ Spain တုပ်ကွေးဖြစ်ပွားတာနဲ့ပုံစံတူမတူတော့မသိရသေးပါဘူးသိပ္ပံပညာရှင်တွေလေ့လာနေကြဆဲဖြစ်ပြီးသူ့အကြောင်းကောင်းကောင်းမသိကြသေးပါဘူး
Vietnam လိုတိုင်းပြည်မျိုးတရုတ်ပြည်လိုသမဂ္ဂနိုင်ငံလိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ခု New Zealand လိုတိုင်းပြည်မျိုးတို့တို့အစီအမံ0ဒီဖြစ်သွားပြီးတော့တခါပြန်ပြီးတော့တက်လာတယ်။တခါပြန်ပြီးတော့တွေ့ရတယ်။ဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်။ဒါပေမဲ့ဥမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကျတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီပင်ကြီးငင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်လို့ဒါပထမလိုင်းမှာပဲရှိသေးတာလားနောက်တစ်လိုင်းဘယ်လိုလာမလဲအဲ့လိုမျိုးဟာတွေမသိသေးဘူးပေါ့နော်အဲ့တော့စေချာချာဒီဟာတစ်ခုလုံးကိုပုံစံဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ
် virus ပိုးကူးစက်မှုတန့်သွားတာပိုများလာတာလို့အတက်ကြတွေဖြစ်တာဟာဘယ်ပုံမှာမူတည်နေပါလဲ
သူကလူတွေရဲ့ပြုမှုပုံပေါ်မှာလည်းမူတည်သလိုမျိုးဒီ virus ရဲ့မျိုးဗီဇာပြောင်းလဲမှုပုံမှာလည်းမူတည်ရမှာเนาะအခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဇမနာနိုင်ငံမှာစစချင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်တဲ့ဥရောပဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်တော့ mutation တွေရှိခဲ့တယ်အဲဒါကြောင့် Italy တို့Spain တို့မှာဒါကြောင့်မလို့သူတို့ကကူးစက်နှုန်းသိန်းနှုန်းတွေအများကြီးများခဲ့တယ်အခုဆိုလို့ရှိရင်တော့ဒီ Brazil မှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးဗီဇာဘယ်လိုမျိုးပြောင်းလာလဲဆိုတဲ့ဟာကိုဟိုလေးလာနေတော့မယ်ပေါ့နော်တော့အခုဒါတွေကဘလို့ထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုတော့ထုတ်ပြန်ချက်မရှိသေးဘူးဆက်ခါကျမျိုးဗီဇာပြောင်းလဲမှုပေါ်မှာလည်းမူတည်ပါလေရှင
်ကူးစက်မှုနှုန်းတေနှုန်းတိတိတသားများစေတဲ့ mutation လို့ခေါ်တဲ့မျိုးဗီဇာပြောင်းလဲမှုဆိုတာဘာပါလဲ
မျိုးဗီဇာပြောင်းလဲရဆိုတဲ့ဟာမျိုးဗီဇာရဲ့ဒီ sequence တွေကကောက်လောက်တာပေါ့မျိုးဗီဇာ sequence တွေမှာ ADCG သူ့ရဲ့ဒီဓာတ်တတုပစ္စည်းလေးတွေနဲ့ကောက်လောက်တဲ့ဟာမှာသူကအဲ့ဒီဟာကဒီတခုလေးပြောင်းသွားတယ်လေသူ့ကိုခုတ်လုပ်တယ်သူ့ကိုခုတ်လုပ်တယ်ဆိုတဲ့ဟာဒီ ADCG ဒီလိုအတွဲတစ်ခုစီသုံးခုတွဲတဲ့တစ်ခုစီအမီနိုအက်ဆစ်တစ်ခုကိုသူကကိုစားပြုတယ်အဲ့လိုကိုစားပြုတဲ့ဟာမှာသူက ADCG သုံးခုတွဲတစ်ခုကဟိုအစီအစဉ်ပြောင်းသွားတယ်ဆိုတာနဲ့သူ့မှာထွက်တဲ့ protein ရဲ့ပုံစံကလည်းပြောင်းသွားတယ်ဒါကိုအဓိကအဖြစ်တော့ဒီမျိုးဗီဇာပြောင်းလဲမှုဆိုပြီးဒါကိုသူက mutation ဆိုပြီးခေါ်တာပေါ့နော်ပရိုတင်းရဲ့ plasma cell လေးလိုမျိုးကြည့်လိုက်မယ်ဆိုရင်သူပလဲလေးတွေအကုန်လုံးစီထားတဲ့ plasma cell ဒီ protein ဆိုလို့ရှိရင်ပလဲတစ်ခုစီ amino acid တလုံး amino acid တလုံးစီမှာအဖြူလေးတွေကြီးပဲလာပြီးအဲ့တလုံးမှာမဲသွားတယ်ဆိုလို့ရှိရင်ဒီဟာစီ mutation ဖြစ်နေတာ mutation ဖြစ်နေတဲ့ဟာဒီသူ့ရဲ့ဒီ plasma cell ကဒီအလုံးကပုံစံမတူတော့ဘူးဖြစ်သွားတယ်ပုံစံမတူတော့ဘူးဖြစ်သွားတဲ့အခါကျရင်သူ့ရဲ့ plasma cell ကိုခွေတဲ့အချိန်ပေါ့ဘာလို့လဲဆိုတော့ဒီ protein တွေအကုန်လုံးကသူကကိုယ်ထဲမှာနေတယ်ဆိုလို့ရှိရင်အတားလိုက်ကြည့်နေတာမဟုတ်သူသူသူ 3D ပုံစံမျိုးပေါ့နော်ဒီလိုဘလိုမျိုးနေမလဲသူတို့ကသူတို့ရဲ့ပုံစံကြီးရှိတယ်အဲ့ပုံစံပြောင်းသွားတယ်ပြောင်းသွားတဲ့ခါကျရင်သူတို့ရဲ့ဒီ receptor ကိုဘိုင်းနိုင် receptor ဆိုတာဒီကိုယ်ထဲမှာ host လက္ခဏာရဲ့ receptor ကိုသူတို့ရဲ့ကုတ်နိုင်တာဒီဘလောက်ဟို attraction ရှိတယ်လဲဘလောက်ကုတ်နိုင်တယ်လဲဘလောက်မြဲတယ်လဲဆိုတဲ့ဟာအစကွာအဲ့ဒီအတွက်ကြောင့်မလို့သူကဒီ mutation ကြောင့်ပြန်ပြီးတော့ပြန့်နှံ့အားပိုများတယ်ဆိုပြီးအဲ့လိုမျိုးဖြစ်သွားတာ
။မျိုးဗီဇပြောင်းလဲတဲ့ပုံစံကိုလေ့လာပြီးကာဝယ်ဆေးတွေကုသဆေးတွေ ထုတ်နိုင်ဖို့အတွက်ကြိုးစားနေကြတာပ
ါအခုချိန်ထိကတော့စပြီးတော့တွေ့တဲ့ COVID-19 virus ပေါ်ဒီသူနဲ့မျိုးဗီဇာတူတယ်96.4%ခန့်တူတယ်ဆိုတဲ့ဟာဒီ horse shoe ဆိုတော့မြင်းခေါပုံစံရှိတဲ့လင်းတို့ပေါ့နော်မြင်းခေါပုံ horse shoe bats 80မှာတွေ့ခဲ့တဲ့ဟာဒီ96.4%ခန့်တူမျိုးဗီဇာတူတယ်ကျန်တဲ့အဲ့ဒီဒီ3.6%ခန့်တူလောက်ကလေးရတာနည်းနည်းကွဲသွားတယ်ကွဲသွားတဲ့ဟာအဓိကတွေ့ရတဲ့ဟာတော့ပေါင်းတဲ့ဒီ spike protein နော်ဒီကျန်မောက်ဒီဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှာရှိတဲ့ဟာနဲ့ virus ကကျန်မောက်ဒီဆိုရင်ဥတွက်မယ်ဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးကဒီ receptor ကိုလာပြီးတော့ ठी receptor လာပြီး ठी ပြီးတော့ပြန်ခွာလို့မရတဲ့ပေါင်းဆက်ခြင်းနဲ့ပေါင်းပြီးတော့သူကဒီလိုဝင်နေဆိုအဲ့ဒီဟာမှာအဓိကကွဲသွားတယ်နော်ဆာကျွန်တော်ဂျာကန်ကဒီသင်ခွေချက်လို့ပုံစံမျိုးတတဝါနေပြီးကူးတယ်ဆိုပြီးရှေ့ဆက်ပြီးတော့ထပ်ပြီးတော့ဟိုတတ်တေအထောက်ထားထပ်မတွေ့ရတဲ့အတွက်ဂျာကန်ဘာကောင်လဲဆိုတာတော့ကူတီရှာနေတော့မှာပေါ့ဆက်လာချင်းတွေကတို့ရဲ့ဒီမျိုးဗီဇာ sequence ပေါ့မျိုးဗီဇာ sequence ကိုတို့တင်တဲ့အရာကိုဒါဒီလောက်တူရယ်ဆိုပြီးတွေ့တယ်ဒီမျိုးဗီဇာဒီကနေ့တဆင့်ပြောင်းသွားတယ်ရောဘာတွေ့ခဲ့တဲ့လူနာရေးစီကမျိုးဗီဇာနဲ့ဒါကတရုတ်တီမှာမျိုးဗီဇာနဲ့တစ်ခါပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကြတော့ဒါတော့အဲ့ဒီ spike protein မှာသူကပြောင်းလဲမှုလေးရှိတယ်။တခုပဲအဲ့ဒီပြောင်းလဲမှုတခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကခံမှန်းတယ်ပေါ့။ဒီဒါကြောင့်မလို့သူရောဘာမှာပြန့်သွားတဲ့နှုံးကတရုတ်ကြီးမှာပြန့်သွားတဲ့နှုံးထက်ကိုသူကအစမတန်ပို့ပြီးတော့ညားသွားတယ်။ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်မလားဆိုတဲ့ဟာကိုတော့ကျွန်တော်တို့လည်းဒါလေးလာနေတော့မယ်ဒီသိပ္ပံပညာရှင်တွေလည်းသူတို့လည်းဒီဂျူနေင်းနဲ့ပဲလေးလာနေတော့မယ်ပေါ့နော်။အဲဒီတစ်ချိန်ထဲမှာပဲသူတို့ကဒီတွေ့တဲ့ဒီ spike protein ကို target လုပ်တာဒီအထူးရောက်ဆုံးဖြစ်တဲ့အတွက်ကြောင့်တော်တော်များများကာဝယ်ဆေးတွေကလည်းဒါဝင်ပဲဟိုအခုဥတည်နေကြရပေါ့ဟုတ်ကဲ့
မခင်ဇာဝင်းပြည့်အပြောချခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကြောင့်တရရတဲ့သေဆုံးသူအများဆုံးအဖြစ်နဲ့ကြုံခဲ့ရပြီးတဲ့နောက်လက်ရှိအခြေအနေဟာကျဉ်းနှံအားရစရာရှိကြောင်းအမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်သိုနီဖောက်ချီကပြောလိုက်ပါတယ်။ကျွန်တော်တို့မျှမထားတဲ့အခြေအနေမျိုးမရောက်သေးပါဘူး။တမိုင်းတလျှောက်ဆိုးဝါးလာတဲ့ကာယရောဂါပေကြီးထဲမှာရောက်နေတော့မှဆိုပြီးတော့ဒေါက်တာဖောက်ချီကပြောဆိုသွားတာပါ။အမေရိကမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့မေလအနောက်ပိုင်းကစလို့တရက်ထဲသေဆုံးသူအများဆုံးအဖြစ်နဲ့1500ဝန်းကျင်ထိပုံထူးနေမှာစံချိန်တင်ရောက်ရှိလာပြီးနောက်တစ်နေ့မှာပဲ National Geographic ဆွေးနွေးပွဲမှာပြောဆိုရလဲဖြစ်ပါတယ်။ဒီသတင်းမှာအတွင်းကာယရောဂါအခြေအနေတိုးတက်ကောင်းမွန်လာဖို့မျှော်မှန်းထားပါတယ်လို့သမ္မတဒိုနယ်ထရမ့်ကပြောဆိုခဲ့ပေမဲ့ဒေါက်တာဖောက်ချီကတော့ဗဟိုနဲ့ပြည်နယ်အစိုးရပူးပေါင်းဆောင်ရွက်ခြင်းမရှိရင်ပိုကူးခံရသူတိုးလာလိမ့်မယ်လို့လည်းသတိပေးခဲ့တာပါ။လက်ရှိအချိန်ထိအမေရိကန်မှာပိုကူးခံရသူ 9.2 တန်းကျော်နဲ့တိတ်ဆုံးသူက 36,000 ကျော်ရှိနေပြီးကမ္ဘာမှာပိုကူးဆက်မှုရောတိတ်ဆုံးသူမှာအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တောက်ကြနေတရက်ထဲတိတ်ဆုံးသူ 1,009 ဦးရှိတဲ့အတွက်ကမ္ဘာမှာတိတ်ဆုံးသူအများဆုံးစတုတ်ထမြောက်နိုင်ငံဖြစ်လာပါတယ်။အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကတော့တိတ်ဆုံးသူအများဆုံးရှိတဲ့ထိပ်က၃နိုင်ငံမှာတောက်ကြတရက်ထဲပုဂ္ဂိုလ်ခံရသူ 64,500 ကျော်ရှိတဲ့အတွက်လဲအိန္ဒိယမှာပုဂ္ဂိုလ်ခံရသူစုစုပေါင်း 2.4 တန်းကျော်သွားပါပြီ။ပုဂ္ဂိုလ်ခံရသူအနေနဲ့ဆိုရင်တော့အမေရိကန်နဲ့ဘရာဇီးပြီးရင်အိန္ဒိယကတတိယအများဆုံးပါ။အာရှပစိဖိတ်နိုင်ငံတွေထဲမှာဆိုရင်တော့တောင်ကိုရီးယားမှာတရက်ထဲအများဆုံးပုဂ္ဂိုလ်ခံရသူ103ဦးတွေ့ရှိခဲ့ပါတယ်။အများစုကတော့ဆိုးမျိုးကဖြစ်တာကြောင့်အနီးတစ်ဝိုက်ကခရီးယန်ဖျားကျောင်းတွေကိုအုပ်ချုပ်ရမှုကနှစ်ပတ်ကြာပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားမှာခရီးယန်ဖျားကျောင်းတွေကနေအဓိကပုဂ္ဂိုလ်ဆက်နေတာပါ။နယူးဇီလန်နိုင်ငံမှာတော့3လကျော်အတွင်းပြည်တွင်းပိုကူးခံရသူ30ကျော်ထိပြန်တွေ့လာတဲ့အတွက်အော့ကလန်မြို့မှာချမှတ်ထားတဲ့သွာလာကန်တမိုရီကိုနောက်ထပ်12ရက်တိုးလိုက်ပါတယ်။ဟောင်ကောင်မှာတော့မနေ့ကပိုကူးသူအသစ်69ဦးနဲ့တိတ်ဆုံးသူက3ဦးရှိခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ပိုကူးသူ6,200ကျော်တိုးလာတာကြောင့်စုစုပေါင်း35,000ကျော်ရှိကြောင်းအစိုးရကထုတ်ပြန်ထားပါတယ်။အင်ဒိုနီးရှားမှာတော့ဒီကနေ့ပိုကူးခံရသူ2300ကျော်နဲ့တေဆုံးသူက53ဦးရှိတဲ့အကြောင်းကိုဗစ် -19 ကန့်တွဲထိန်းချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာအကြီးအကျယ်ရေးကြီးနေတာကြောင့်အလို22ဦးထပ်မံတေဆုံးပြီးတော့နောက်ထပ်လူ4ဦးပျောက်ဆုံးနေတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့နဲ့လာချန်ဒီအဖွဲ့ IFRC ကပြောပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားဖော်ပြထားတဲ့ IFRC ရဲ့ကြေညာချက်မှာတော့ရေးကြီးရေးရှမ်းမှုကြောင့်သီးနှံဆိုင်ခင်အတော်များများလည်းပျက်စီးသွားတယ်လို့ဆိုပါတယ်။ဒီဖြစ်ရကြောင့်ကာလာတာရှိစာနာရိတ်ကရှားပါမှုနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးပို့ပြီးတော့ထိနာစေပါတယ်။
အစိုးရပိုင်း KCNA သတင်းဌာနကလည်းရည်ကြီးမှုကြောင့်တည်နှံဆိုင်ခင်ဧကပေါင်းသသိန်းဝန်းကျင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့အင်ချီ18,000ကျော်ပျက်စီးတာရေဝင်နာတွေဖြစ်ခဲ့တယ်လို့တောက်ကြနေမှာပြောပါရယ်ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာစင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနေ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်ကျမနားလာပါ
This program has come to you from the Voice of America, Washington.